Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2020ပြည့်နှစ် February 9ရက်တောက်ကြနေညပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ပြီး VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမျက်မော်မှာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူဒီကနေ့ထိ636ယောက်ရှိနေပါပြီ။အာရေဗျကျွန်းဆွယ်ဒေသအယ်ကိုင်ဒါအဖွဲ့ခေါင်းဆောင်ကိုအမေရိကန်တို့အဝေးထိန်ဒရုန်းရင်နဲ့တုတ်တင်ခဲ့ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရရနိုင်နဲ့ကြေညာပေးပါမယ်ရှင်။
အခုညပိုင်းဆက်ပြီးနားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံဝူဟန်မြို့ကနေပြီးတော့တရုတ်နိုင်ငံသား5ဦးမြန်မာနိုင်ငံဘက်တရားမဝင်ဝင်လာလို့လိုက်ရှာနေတဲ့အခြေအနေကိုအခုလိုနားဆင်ရပါမယ်။
လေးရောက်နဲ့ပတ်သက်ပြီးတော့ရှာဖွေနေသေးပဲသူတို့ကလည်းဒီဘက်ကိုရောက်နေရလို့သတင်းချပေးတာဗျ။သူတို့တရုတ်ဘက်ကပေးတဲ့သတင်းပဲလေနော်။အဲ့မှာမနေ့ကအားချင်းပဲလိုက်ရှာတော့တယောက်တွေ့
။ဟူဆက်ခရိုင်တာဝန်ရှိသူတူရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာပါ။ရခိုင်ပြည်နယ်တွင်းကလက်နက်ကန်ပရိပခါတွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရသူအရေအတွက်တနေ့တခြားပုံများလာနေပြီးစားနပ်ရိက္ခာအခက်အခဲကြုံနေရတဲ့အခြေအနေကချင်တော်လှန်ရေးနှင့်စုတောင်းပွဲကျင်းပခဲ့တဲ့ဘာသာရေးတာဝန်ခံနဲ့လူငယ်ခေါင်းဆောင်တို့ကိုပုံမှန်18မြင်းဆောင်1နဲ့အမှုဖွင့်ခဲ့ပေးမယ်မနေ့ဖန်မှာတော့ပြန်ပြီးတော့လွတ်လာဖို့ရှိပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါအခုရင်းဆုံးတော့တောက်ကြနေညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆွမျက်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဒီကနေ့အထိ636ယောက်ရှိနေပြီးပိုးကူးစက်နေသူ3,100ကျော်ရှိတယ်လို့တရုတ်အစိုးရကပြောပါရယ်ပိုးကူးစက်နေတယ်လို့အတည်ပြုနိုင်တဲ့အရေအတွက်ဟာပြီးခဲ့တဲ့နှစ်ရမှာကျဆင်းသွားတယ်လို့လည်းတရုတ်နိုင်ငံကျန်းမာရေးကော်မရှင်ပြောခွင့်ရသူဆောင်ရှူလီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ
် 全国新增报告确诊病例数连续两天明显下降提示前期
ပိုးနောက်ထပ်ကူးစက်တယ်လို့အတည်ပြုနိုင်သူအရေအတွက်တိတိတသားကြာဆင်းသွားတာနှစ်ရက်ရှိပါပြီ။ဒါဟာကာကွယ်ထိန်းချုပ်ဆောင်ရွက်မှုတွေအောင်မြင်တဲ့ရလကောင်းဖြစ်တယ်လို့တရုတ်နိုင်ငံကျန်းမာရေးကော်မရှင်ပြောခွင့်ရသူပြောကြားသွားတာပါ။ဒါပေမဲ့ရောဂါကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့ပါတယ်။ပြည်သူတွေရင်ဆိုင်နေရတဲ့ပိုးကူးစက်ပြန့်နှံ့မှုစစ်ပွဲကိုတားဆီးကာကွယ်နိုင်ဖို့တနိုင်ငံလုံးကအင်းနဲ့အားနဲ့အတိတ်အခြားတင်းတင်းကြပ်ကြပ်ဆောင်ရွက်နေတယ်ဆိုတဲ့သမရရှိရဲ့အပြောကိုအစိုးရပိုင်ရှင်းဟွာသတင်းနဲ့မှာဖော်ပြခဲ့ပါတယ်။23နိုင်ငံထက်မင်းဲမှာလဲကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တယ်လို့အတည်ပြုသူ150လောက်ရှိပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်ပြန့်နှံ့နေတယ်ဆိုတာသတိပေးဖို့ကြိုးစားခဲ့တဲ့တရုတ်ဆရာဝန်လီဝဲလျန်းကတော့အသက်34နှစ်မှာကွယ်လွန်သွားပါတယ်။ဆရာဝန်လီဟာမမဟုတ်မမှန်သတင်းတွေကိုအွန်လိုင်းပေါ်မှာဖြန့်ပြီးတော့တည်ငြိမ်မှုပြက်ပြားအောင်လုပ်နေတယ်လို့ရဲကဆွဆွဲခဲ့တာပါ။သူ့ရဲ့သတိပေးမှုတွေကိုတရုတ်အစိုးရကလည်းလျှစ်လျူရှုခဲ့ပါတယ်။သူကွယ်လွန်သွားတဲ့အတွက်ကျန်းမာရေးကော်မရှင်အနေနဲ့အင်မတန်စိတ်မကောင်းဖြစ်တယ်လို့တော့ပြောခွင့်ရသူကဒီကနေ့ပြောပါတယ်။တစ်ဆက်သေးသတင်းကတော့တရုတ်ပြည်မကြီးကနေဟောင်ကောင်ကိုဝင်တဲ့ရေလံကုန်းလံဂိတ်တွေအားလုံးနီးပါးကိုဟောင်ကောင်ကပိတ်ထားပါတယ်။ဟောင်ကောင်စိတ်ကမ်းမှာတီးစားခွဲထားစောင့်ကြည့်ခံနေရတဲ့ဇိမ်ခံအပျော်ကြီးဇီးတင်မောကြီးပေါ်မှာခီးတဲ့3,600လောက်လဲတောင်းတင်နေကြပါတယ်။ထိုင်ဝမ်ကတော့နိုင်ငံတကာဇိမ်ခံတင်မောအားလုံးကိုသူတို့စိတ်ကမ်းတွေမှာကန့်ပေးမကပ်ဘူးလို့ကြေညာထားပါတယ်
။ဂျပန်နိုင်ငံယိုကိုဟာမာကမ်းခြေနီးမှာတီးတန့်ခွဲပြီးစိုက်ကပ်ထားတဲ့အပျော်ကြီးတင်မောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ42ဦးထပ်ပြီးတော့စမ်းသပ်တွေ့ရှိခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကဒီနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။ခီးတဲ့ပေါင်း3,900ဝန်းကျင်တင်ဆောင်လာတဲ့ဒီတင်မောကြီးပေါ်မှာအခုဆိုရင်စုစုပေါင်းရောဂါကူးစက်ခံထားသူ62ဦးရှိသွားပါပြီ။ပြီးခဲ့တဲ့တနင်္လာနေ့ကစိတ်ကမ်းကိုတင်မောစိုက်ကပ်လာတဲ့အချိန်ကစပြီးကိုရိုနာဗိုင်းရပ်စ်ဆေးတွေ့ရှိခဲ့တဲ့လူ20ကိုတော့စေုံပို့ထားပါတယ်။ချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံကဟူပေပြည်နယ်ကနေဂျပန်နိုင်ငံသားတွေလည်းဒီကနေ့လေနဲ့လိုက်ပါလာကြတယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှိဟာရီဆူဂါကပြောပါတယ်
။本日のチャーター機は国境在住の邦人と日本国籍保持者の配偶者及び親。
ကိုဝေပြည်နယ်ကနေဒီကနေ့ထွက်လာတဲ့လေမမဂျပန်နိုင်ငံသားနဲ့ဂျပန်နိုင်ငံသားတွေရဲ့မိသားစုဝင်162ယောက်ပါဝင်လာပါတယ်လူမှုကြီးကြပ်ရေးကိုဖျက်ပြီးတာနဲ့အိတ်ကနေကယ်ထုတ်လာတဲ့ဂျပန်နိုင်ငံသားတွေနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေကိုအတီပြူပေးသွားမှာဖြစ်ပါတယ်ဒါပေမဲ့တရုတ်နိုင်ငံကနေထွက်လာချိန်မှာရတဲ့သတင်းရတော့ဂျပန်နိုင်ငံသားတရား
19ပြောပါတယ်ဟူဝေပြည်နယ်ကနေထွက်လာခြင်းနဲ့ဂျပန်နိုင်ငံသားအလုံးနီးပါးခေါ်ထုတ်လာနိုင်ပြီလို့ယူဆပြီးတော့ဒါသင်းတဲ့ချီတဲ့ဂျပန်နိုင်ငံသားတချို့တော့ဟူဝေပြည်နယ်မှာဆက်ပြီးရှိနေတယ်လို့လည်းဂျပန်ဆိုရအတွင်းမှာကြောင့်စုကကပြောပါတယ်မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တနင်္လာနေ့စောင့်ကြည့်လူနာတချို့ရှိပေမဲ့စောင့်ကြည့်လူနာတွေမှာယောဂါပိုးကူးသူမတွေ
ွာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာတာပြေးနေတော့ကအတည်ပြုခဲ့ပါတယ်။အမေရိကန်ရဲ့အကြမ်းဖက်မှုတံပြန်ဆက်ဆင်ရေးအတွင်းမှာအာရေဗျကျွန်းဆွယ်ဒေသအယ်ဂိုင်ဒါအဖွဲ့ကိုတီထောင်ခဲ့သူခေါင်းဆောင်ကာစင်အယ်ရီမီကိုတုတ်တင်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။သူဟာအယ်ဂိုင်ဒါအဖွဲ့ခေါင်းဆောင်အေမန်အယ်ဇဝါဟာရီရဲ့လက်ထောက်လည်းဖြစ်ပါတယ်။အယ်ရီမီဟာရေမန်နိုင်ငံကရဲသားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အမေရိကန်နဲ့တခြားတပ်ဖွဲ့ဝင်တွေအပေါ်တိုက်ခိုက်မှုမျိုးစုံလုပ်ဖို့ကြိုးစားခဲ့သူဖြစ်တယ်လို့သမ္မတထရမ့်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။သူတည်ဆုံးသွားတဲ့အတွက်တကမ္ဘာလုံးကအယ်ခိုင်ဒါအဖွဲ့ရဲ့လှုပ်ရှားမှုတွေနောက်ထပ်ထိခိုက်သွားစေပြီးအမေရိကန်လုံခြုံရေးကိုချိန်ချောက်နေတဲ့အဖွဲ့တစ်ခုရဲ့ရန်ရှင်းဖို့ပို့ပြီးတော့နှိစက်နေပြီလို့ပြောပါတယ်။1990ပြည့်နှစ်ပိုင်းတွေကအယ်ခိုင်ဒါအဖွဲ့ထဲဝင်ရောက်ခဲ့တဲ့အယ်ရီမီဟာအာဖဂန်နစ္စတန်နိုင်ငံမှာအိုစမာဘင်လာဒင်နဲ့အတူတွဲပြီးတော့အမေရိကန်တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတော်တော်များများကိုကြိုးစားကြံစီခဲ့သူဖြစ်ပါတယ်။
မဂ္ဂမီရောင်စုအိုင်ဝါပီနယ်မှာတနင်္လာနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်ရွေးချယ်ဖွဲ့ရဲ့နောက်ဆုံးရလဒ်ဒီမှာတော့ထိတ်ကပြေးနေတဲ့ကိုယ်စားလှယ်နှစ်ယောက်ရဲ့ရလဒ်ဒီထတ်တူနေပါသူညီနေကြပါတယ်။ဇာတာရင်းနေ့နောက်ပိုင်းမှာထုတ်ပြန်လိုက်တဲ့ရလဒ်ဒီမှာတော့ South Bend မြို့တော်ဝန်ဟောင်း Pete Buttigieg နဲ့ဗမာပြည်နယ်ထက်လွတ်တော်မှ Bernie Sanders တို့အပြိုင်ဖြစ်နေကြတာပါ။ Pete Buttigieg က 26.2 ရာခိုင်နှုန်းရထားပြီးတော့ Bernie Sanders ကတော့ 26.1 ရာခိုင်နှုန်းအသီးသီးရထားတာဖြစ်ပါတယ်။ဒါပေမဲ့လည်းမဲရီတွတ်ဒီမှာတော့ Bernie Sanders ကအသာစီးရထားပါတယ်။ဒီမိုကရက်သမ္မတလောင်းဖြည့်ကြိုးစားနေကြသူတယောက်ချင်းစီအနေနဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တဲ့ညီလာခံမှာဆက်လက်ရှင်းပြနိုင်ဖို့အတွက် Iowa ပြည်နယ်ရဲ့ကိုယ်စားလှယ် 41 ယောက်ထဲကဘယ်နှယောက်ရထောက်ခံမှုရမလဲဆိုတာကိုပြည်နယ်အစ်စ်ညီလာခံကဆုံးဖြတ်မှာဖြစ်ပါတယ်။ Iowa အကျိုးရွေးကောက်ပွဲကိုတနင်္လာနေ့ကလုပ်ခဲ့ပေမဲ့မဲရီတွတ်တဲ့ဒီ mobile app မှာချိုးယွင်းချက်တွေရှိခဲ့တာကြောင့်မဲရလဒ်တွေချက်ချင်းမထုတ်ပြန်နိုင်ခဲ့ပဲမနေ့ကြာသပတေးနေ့နောက်ပိုင်းမှာထုတ်ပြန်နိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်စာနေညာပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေတယ်ဆိုတဲ့မတင်ကားစရာကိစ္စပေါင်း1000လောက်ကို FBI ကစုံစမ်းစစ်ဆေးနေပါတယ်။ Silicon Valley မှာရှိတဲ့နည်းပညာကုမ္ပဏီကြီးတွေကနေအောင်မြင်ဖို့စ조사နေကြတဲ့လုပ်ငန်းငယ်တွေအထိအမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့ခန္ဓာအလုံးနီးပါးနဲ့သက်ဆိုင်နေတဲ့စုံစမ်းမှုတွေအတွက်တနိုင်ငံလုံးမှာရှိတဲ့ FBI ရုံးခွဲပေါင်း56ခုကနေစုံစမ်းစစ်ဆေးမှုတွေလုပ်နေလို့ FBI ညွှန်ကြားရေးမှူးခရစ္စတိုဖာရေးကပြောပါတယ်။ကာကွယ်ရေးခန္ဓာနဲ့သက်ဆိုင်နေတဲ့ကုမ္ပဏီတွေတွေမဟုတ်ဘဲအမေရိကန်တက္ကသိုလ်တွေမှာလုပ်နေတဲ့နောက်ဆုံးပေါ်နည်းပညာသုံးသုတေသနလုပ်ငန်းတွေကိုပါတရုတ်ကပြစ်မှတ်ထားထောက်လှမ်းနေတယ်လို့ FBI အကြီးအကဲကပြောပါတယ်။အခုစုံစမ်းတွေးရှိမှုကနေမတင်ကားတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေအခုနှစ်ပိုင်းလောက်မှရာဇဝတ်မှုတွေနဲ့တရားစွဲခံရမယ်လို့မျှော်လင့်ရပါတယ်။အခုလိုမျိုးအမေရိကန်နည်းပညာကုမ္ပဏီတွေညာနာပစ္စည်းတွေကိုတရုတ်ကထောက်လှမ်းခိုးယူနေတဲ့ဆိုတဲ့အပေါ် FBI ကလွန်ခဲ့တဲ့အနှစ်20လောက်ထဲကစပြီးတော့စုံစမ်းမှုတွေဟာတဖြည်းဖြည်းကျေပြန့်လာခဲ့တာဖြစ်ပြီးတော့အခုကတော့အကျေပြန့်ဆုံးစုံစမ်းစစ်ဆေးနေတာဖြစ်တဲ့အကြောင်း FBI ရဲ့တံပြန်ထောက်လှမ်းရေးဌာနလက်ထောက်ညွှန်မှု John Brown ကပြောပါတယ်။တရုတ်ရဲ့ထောက်လှမ်းခိုးယူမှုနဲ့ဆက်ဆံပြီးဖမ်းဆီးမှုတွေလည်းအခုနှစ်ပိုင်းတွင်မှပိုပြီးများလာခဲ့ပါတယ်။အခုဘဏ္ဍာနှစ်ထဲမှာကို FBI ကဖမ်းဆီးသူ19ယောက်ရှိနေပါပြီ။တရုတ်နိုင်ငံကစီးပွားရေးဆိုင်ရာထောက်လှမ်းမှုတွေကိုတံပြန်နိုင်ဖို့အတွက်အမေရိကန်တရားရေးဌာနကတရုတ်ထောက်လှမ်းမှုနှိမ်နင်းရေးဆိုင်ရာအစပြုဆောင်ရွက်မှုတွေကို2018ခုနှစ်နိုဝင်ဘာလတည်းကစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။
မြန်မာပြည်သူ Texas ပြည်နယ်အပါဆိုမျိုးမှာလူပေါင်း22ယောက်သေဆုံးခဲ့တဲ့ပြစ်ခတ်မှုကိုကျူးလွန်ခဲ့တယ်လို့ဆွဆွဲခံရသူကို American အစိုးရရှေ့နေတွေကမုံတရားခြေခံကျူးလွန်တဲ့ရာဇဝမှုဆိုင်ရာ Federal ဥပဒေတွေနဲ့တရားစွဲလိုက်ပါတယ်ဒီလူဟာ Mexico နယ်ပယ်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒီပြစ်ခတ်မှုကြောင့်နောက်ထပ်2000လောက်လည်းဒဏ်ရာရသွားခဲ့ပါတယ်အသက်21နှစ်အရွယ် Patrick Cruzio ဆိုသူဟာ Spain ဘာသာစကားပြောတဲ့ Latin နယ်ပယ်တွေကို American နိုင်ငံကနေထွက်သွားအောင်6လနဲ့အနေနဲ့ပြီးခဲ့တဲ့ August လကပြစ်ခတ်ခဲ့တာဖြစ်ပြီးတော့သူ့ကိုမုံတရားခြေခံကျူးလွန်တဲ့ရာဇဝမှုဆိုင်ရာ Federal ဥပဒေတွေနဲ့လက်နက်ကိုင်ကျူးလွန်တဲ့ရာဇဝမှုတွေနဲ့ကြာသပတေးနေ့ကဆွဲချက်တင်လိုက်တာဖြစ်ပါတယ်ရဲကသူ့ကိုဖမ်းဆီးတဲ့အချိန်မှာတော့သူဟာတနက်သမားဖြစ်တယ်လို့ဝန်ခံခဲ့တယ်လို့ပြောပေမဲ့လည်းဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးသူ့မှာအပြစ်မရှိဘူးဆိုပြီးတော့ထွက်ဆိုခဲ့ပါတယ် American နဲ့ Mexico နယ်စပ်မှာ American လူမှုကြီးကြပ်ရေးတာဝန်ရှိသူတွေကရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားသူတွေကိုနှိမ်နင်းနေခြင်းတွင်မှဒီပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရတ်နိုင်ငံမှာဆိုရဆက်ကျင်ဆန္ဒပြသူတွေအပေါ်တိုက်ခိုက်သူတွေကိုထိတ်တန့်ဘာသာရေးခေါင်းဆောင်ကြီး Grand Ayatollah Ali Sistani ကအပြစ်တင်ခဲ့ပြီးတော့လုံခြုံရေးတွေအနေနဲ့အကြမ်းဖက်မှုတွေမဖြစ်အောင်မတားဆီးနိုင်ခဲ့ဘူးလို့ဝေဖန်လိုက်ပါတယ်။နာဂျက်မြို့မှာဆိုရဆက်ကျင်ဆန္ဒပြကြသူတွေကိုလူများကြိုက်ဘာသာရေးခေါင်းဆောင် Mokhtada El-Sada အပေါ်ထောက်ခံသူတွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်၈ယောက်သေဆုံးခဲ့ပါတယ်။ဒီဖြစ်ရပ်ကြောင့်အီရတ်မှာနောက်ထပ်တင်းမာမှုတွေဖြစ်နေပါတယ်။သွေးထွက်တန်ရိုဖြစ်ရတွေဟာထိခိုက်နာကျင်စရာဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့နိုင်ငံဖျော်ဖျက်ဖြစ်မဲ့အခြေအနေရောက်မသွားအောင်မဖြစ်မနေကာကွယ်ပေးရမယ်လို့တောက်ချာနေဝစ်ပြုပွဲမှာဘာသာရေးခေါင်းဆောင်ကြီး Grand Ayatollah Ali Sistani ကပြောကြားခဲ့ပါတယ်။အခုသတင်းဖတ်တဲ့ဆန္ဒပြသူတွေက Mokhtada El-Sada ထောက်ခံသူတွေရဲ့ချိန်ချမှုတွေခံရတယ်လို့ပြောကြားပါတယ်။ Mokhtada El-Sada ဟာအစိုးရဆန့်ကျင်ဆန္ဒပြသူတွေဘက်မှအရင်ကရှိပေမဲ့အီရတ်ဝန်ကြီးချုပ်တဲ့အဖြစ်ရွေးချယ်ထားတဲ့မိုဟာမက်အလာဝီအပေါ်ထောက်ခံမှုပြောင်းခဲ့ပြီးတဲ့နောက်မှာတော့သူ့နောက်လိုက်တွေကအစိုးရဆန့်ကျင်သူတွေအပေါ်တိုက်ခိုက်နေတာဖြစ်ပါတယ်။ဆက်သွယ်ရေးဝန်ကြီးနှစ်ကြိမ်ဖြစ်ခဲ့ဘူးသူအလာဝီဟာနိုင်ငံရေးအခွင့်အထူးကံတွေနဲ့နှိစက်သူလို့ဆန္ဒပြသူတွေကပြောပြီးလက်မခံကြပါဘူး
။ရဟင်ပြတ်ကျပြီးသေဆုံးသွားတဲ့အမေရိကန်ကနာမည်ကျော်ဘတ်စကတ်ဘောကစားသမား Kobe Bryant နဲ့သူ့သမီးပါဝင်နောက်ထပ်9ဦးအတွက်ဝန်ကြီးအထိမ်းအမှတ်အောက်မေးပွဲအခမ်းအနားကို February 24ရက်နေ့ကျရင် Los Angeles မြို့က Staples Center အောက်သာခွင့်ကြီးမှာလုပ်သွားမှာဖြစ်ပါတယ်။ Kobe Bryant ဟာ LA Lakers အသင်းအတွက်ဒီ Staples Center အားသာခွင့်ကြီးမှာ10ဆုနဲ့နှစ်ခုလောက်ကစားခဲ့သူဖြစ်ပါတယ်။ Kobe Bryant ရဲ့နံပါတ်24အင်ဂျီနဲ့သူ့ရဲ့အသက်73နှစ်အရွယ်ကြီးရသမီးဖြစ်တဲ့ Gianna ရဲ့နံပါတ်1ကိုရည်ရွယ်ပြီးတော့ February 24ရက်နေ့ကိုရွေးချယ်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒီအောက်မေးပွဲခန်းနာအစီအစဉ်နဲ့ပတ်သက်ပြီးတော့ LA Times သတင်းလာကသတင်းရင်းမြစ်နှစ်ခုကိုကိုးကားပြီးတော့အရင်ဆုံးထုတ်ပြန်ခဲ့တာပါ။ LA မြို့တော်ဝန် Eric Garcetti ကတော့အောင်မီဝဲခန္ဓာကျင်းပသွားမယ်လို့ပြောပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံတရားပြောဆိုခြင်းမရှိသလို Lakers အသင်းနဲ့ Staples Center ဘက်ကလည်းစုံတရားထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး Staples Center အောက်သာခွင့်ကြီးမှာ Michael Jackson နဲ့ Rap ဆိုတော့ Nipsey Hussle တို့အပါအဝင်6အောင်မီဝဲခန္ဓာတွေကိုလည်းကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
早前年年半退丹要你的南竿的干的密码的人对过马苏面膜的过样来路表表比多了吧苦的人老里在带拿钱要把门先。ကိုရိုနာဗိုင်းရပ်စ်ပိုးစတင်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ကတရုတ်နိုင်ငံသား၅ဦးမြန်မာနိုင်ငံဘက်တရားမဝင်ဝင်လာတဲ့အကြောင်းရွှေလီရဲတပ်ဖွဲ့ကနေပြီးတော့မူဆက်ခရိုင်ရဲတပ်ဖွဲ့ကိုကြာသာပရိနေကအကြောင်းကြားခဲ့ပါတယ်။အဲ့ဒီထဲကတယောက်ကိုအကြောင်းကြားစာရတဲ့နေ့မှာပဲရှာတွေ့ခဲ့ပြီးကျန်တဲ့၄ဦးကိုတော့ဆက်ပြီးတော့ရှာနေပါတယ်။အဲ့ဒီလူတွေမှာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့တန်ပြန်ရှိတဲ့အကြောင်းရွှေလီရဲတပ်ဖွဲ့ရဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်။ဒီအကြောင်း VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင်။
ဖေဖော်ဝါရီလ6ရက်မနေ့ကငါ Novel Coronavirus ကူးစက်ခံရတယ်လို့တန်တရာရှိသူဝူဟန်မြို့သား9ဦးမူဆယ်မြို့ကိုရောက်ရှိနေတယ်လို့တရုတ်နိုင်ငံရွှေလီရဲဌာနကနေမူဆယ်ခရိုင်ရဲတပ်ဖွဲ့ကိုသတင်းပေးပို့ခဲ့ပါတယ်။အဲ့ဒီထဲမှာအမျိုးသား4ဦးနဲ့အမျိုးသမီး2ဦးပါရှိပြီးအဲ့ဒီအမျိုးသမီးကိုချက်ချင်းရှာတွေ့ခဲ့လို့ကျန်းမာရေးစစ်ဆေးချက်တွေလုပ်ပြီးရွှေလီရဲဌာနတာဝန်ရှိသူတွေထံလွှဲပြောင်းပေးခဲ့တယ်လို့မူဆယ်ခရိုင်တာဝန်ရှိသူ2ဦးကပြောပါတယ်။
လေးအောင်နဲ့ပတ်သက်ပြီးတော့ရှာဖွေနေသေးပဲသူတို့ကလည်းဒီဘက်ကိုရောက်နေရလို့သတင်းချပေးတာဗျသူတို့တရုတ်ဘက်ကပေးတဲ့သတင်းပဲလေနော်အဲ့မှာမနေ့ကအားချင်းပဲလိုက်ရှာတော့တယောက်တွေ့ပြီပေါ့နော် channel 4ယောက်ကတော့ဆက်ရှာနေတုန်းပဲပေါ့အဲ့ဒါသူတို့ဟူဝမ်ပြည်နယ်ကနေပြီးဒီမူဆယ်မြို့ဘက်ကိုထွက်လာတယ်ဆိုပြီးတော့သူတို့ကဟိုတန်တရားရှိလူနာပေါ့နော်ဒါပေမဲ့အခုပြန်တွေ့တဲ့တယောက်ကတော့ကျမ်းမာရေးရှင်နေကောင်းမွန်ပါတယ်သူတို့ဘက်ကလည်းစစ်တယ်ဒီဘက်ကလည်းစစ်တယ်မနေ့ကပဲပြန်လွှဲပေးပြီးသွားပြီနော်
ရွှေလီရဲဌာနကပေးပို့တဲ့အကြောင်းကြားသားထဲမှာမိမိနိုင်ငံတွင်ယခုတလောဖြစ်ပွားနေသောဗိုင်းရပ်စ်အဆုတ်ရောင်ယောဂါကူးစက်မှုအလွန်များဆန်နေသဖြင့်၎င်းယောဂါအားကာကွယ်ထိန်းသိမ်းရန်ဆောင်ရွက်နေပါသည်။ယခုယောဂါဖြစ်ပွားနေသောဝူဟန်မြို့မှတရုတ်နိုင်ငံသား9ဦးသည်ရွှေလီသို့ရောက်ရှိလာပြီးရွှေလီမြို့မှတဆင်မူဆယ်မြို့သို့ရောက်ရှိနေကြောင်းသိရှိရပြီး၎င်း9ဦးမှာကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်ခံထားရကြောင်းသံသယရှိသဖြင့်မြန်မာနိုင်ငံသို့ကူးစက်နိုင်၍ကျွတင်ကာကွယ်နိုင်ရန်အတွက်အကြောင်းကြားပါသည်ဆိုပြီးဖော်ပြထားပါသည်။ကျန်ရှိနေသေးတဲ့ဝူဟန်ဒေသခံ၄ဦးကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်ပြီးသူတို့ကိုပြန်ရှာတွေ့ရင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်သွားဖို့အစဉ်အသင့်ပြင်ဆင်ထားတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတင်မောင်ညွန့်ကအခုလိုပြောပါတယ်
ကျားတို့ကျမတနာနေပြီးတော့သူတို့တဲခဲ့တဲ့နေရာတွေပေါ့နော်ပတ်ရောက်ပြီးတော့စစ်ဆေးမှာပေါ့နော်သူတို့ထိတွေ့တဲ့လူတွေကျန်းမာရေးသွားဆက်မယ်အဲ့ဒါတော့ဆရာတို့ကအကုန်လုံးညွှန်ကြားထားပြီးသားပဲ
တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ခဲ့တဲ့ novel corona virus ကူးစက်ခံရသူမြန်မာနိုင်ငံမှာမရှိသေးသလိုပြည်내အသီးသီးမှာရှိတဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနတွေကလည်းယောဂကျူတင်ကာကွယ်ရေးနဲ့စောင့်ကြည့်လုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ novel corona virus တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ6ဦးရှိသွားပြီလို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီကပြောပါတယ
်တန်တရားလူနာနဲ့ဆေးရုံတင်စောင့်ကြည့်လူနာ4ဖြစ်သွားပြီဒါပေမဲ့အခုလက်ပတ်တာမှာဆေးရုံတင်စောင့်ကြည့်လူနာလောက်ဆက်တိုးတယ်ပေါ့နော်ဆက်တိုးတဲ့စံပေါ်တော့ Facebook ကိုလုပ်နေပါတယ
်အခုချိန်မှာတော့တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ4ဦးတို့ရဲ့ယောဂရှိမရှိအတည်ပြုပေးမဲ့အဖြေကိုစောင့်နေရလို့ဆိုပါတယ
်ဒီညွှန်တော်ကတန်တရားလူနာရဲ့ client တွေကနေဆွဲပို့တယ်ဒီပိုင်းပြုံးမှာကျောက်ကောင်ပြရလို့လည်းရပါတယ်။အဲ့ဒီအဖြစ်ကတော့ဒီနေ့ညောင်းနေတာပဲ
။တန်တရားလူနာနဲ့စောင့်ကြည့်လူနာတွေရဲ့ယောဂဘိုးရှိမရှိအတည်ပြုနိုင်ပေးဖို့ရလဒ်ကိုထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲခံကိုပေးပို့ထားတာပါ။ Novel Corona Virus ဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂတစ်မျိုးဖြစ်တာကြောင့်ဒီယောဂကိုကိုယ်တိုင်ကစပြီးကာကွယ်ဖို့လိုတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလမ်းညွှန်းထားပါတယ်။ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့အပြင်လက်ကိုစနစ်တကျမကြာခဏဆေးဖို့လိုပြီးကိုယ်ခံအားကောင်းအောင်စားတောက်နေထိုင်ဖို့လည်းလိုပါတယ်။အဲ့ဒါအပြင်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာဆောင်ကြည့်ဖို့ကိုလည်းညွှန်ကြားထားပါတယ
်။ဆွစုပြပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုတက်လှမ်းပေးကြပါမယ်။ရခိုင်ပြည်နယ်အတွက်လက်နက်ကင်ပြိပခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူအရေးအတွက်တနေ့တခြားပုံများလာနေပြီးစားနပ်ရိက္ခာအခက်အခဲကြုံနေကြရပါတယ်။ဒါအပြင်တိုက်ပွဲတွေကြားထဲမှာပိတ်မိနေတဲ့သူထိခိုက်ဒဏ်ရာရသူအရေးအတွက်တွေလည်းပုံများလာနေပါတယ်။တပ်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့ AA တို့ကြားမှာတစ်နှစ်ကျော်ကြာလာပြီးဖြစ်တဲ့တိုက်ခိုက်မှုတွေလည်းလျော့မသွားသေးပဲနေ့စဉ်ဆက်သလိုဖြစ်နေတာပါ။ဒီကြောင့်ကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နှင့်ရခိုင်လက်နက်ကိုင်အဖွဲ့တို့တစ်နှစ်ကျော်ကြာစစ်ရေးပြိပခတွင်စစ်ရှောင်းဥယျာဉ်တသိန်းကျော်နေပြီးမကြာခင်ရက်ပိုင်းတွေတွင်စစ်ရှောင်းဥယျာဉ်ပိုတိုးလာနေတယ်လို့စစ်ရှောင်းဒုက္ခသည်တွေရဲ့အခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ RDC ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးဥက္ကဋ္ဌဥရှေပေါ်စိန်ကပြောပါတယ်
စစ်ချောင်းဥယျာဉ်ကကွန်ကရစ်လာပါတယ်လို့ထုတ်ပြန်ကြရတယ်။ဒါပေမဲ့6000လောက်ရှိနေတယ်။ဒီအခုဒီလပတ်မှာဆိုလို့ရှိရင်အဲ့ဒီထက်ပိုပြီးနည်းနည်းလောက်ကျိုးလာတာကိုပြရတယ်။စားပန်းနေထိုင်ရေးကနည်းနည်းလောက်တော့အကျက်တည်းလေးဖြစ်လာတယ်။ဒါဆိုဆိုတော့ဒီပုံမှန်ထောက်ပံ့နေကြဖြစ်တဲ့ဒီ ICRC တို့ WSO တို့ဟိုအရင်ခောက်ကလို့တစ်လတစ်ချိန်ပုံမှန်ထောက်ပံ့တာမတွေ့ရတော့ဘူး။နလတစ်ခါအဲ့ဒီပုံစံမျိုးသူ့အရက်ထက်အခွင့်အရေးတွေကလည်းကိုမြင်သေးတာတိုင်မရှိတော့ဘူး။ဒီပုံစံမျိုးအတိုင်းဆိုလို့ရှိရင်တော့ဒီရက်ခါပြတ်တမုံပြဿနာတွေကဖြစ်လာနိုင်တယ
်စစ်ဆောင်တွေအတွက်ကူညီထောက်ပါပေးမှုတွေတဖြည်းဖြည်းနည်းလာတာကြောင့်ရိတ်ခါပြဿနာတွေဖြစ်လာနိုင်တယ်လို့ဆက်ပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လည်းဒုက္ခမျိုးစုံနဲ့ကြုံနေကြရတာပါဖေဖော်ဝါရီလဇန်နဝါရီကစတင်ခဲ့တဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ရဲ့ရတိတောင်မြို့နယ်အတွင်းတိုက်ပွဲတွေမှာကလချောင်းကျေးရွာနဲ့မင်းင်းတောင်ကျေးရွာတွေကတိရခန့်တွေကြောင်းလာထွက်ပြေးတဲ့အတွက်တက်ကြီးရွယ်ဦးတွေမျိုးသမီးတွေနဲ့ကလေးငယ်တွေရွာမှာကျန်ရစ်ပြီးပိတ်မိနေခဲ့ပါတယ်မင်းကတော့ဒီပိတ်မိနေတဲ့ရွာသား58ဦးကိုတွားရောက်ကယ်ထုတ်နိုင်ပြီလို့ရခိုင်လူငယ်အဖွဲ့ကကိုဘက်ကကပြောပါရတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်နေဆက်ရေးရလုံခြုံရေးဝန်ကြီးဌာနကိုကြောင်းကြားပြီးတွားရောက်ခေါ်ဆောင်ခဲ့ရတယ်လို့လည်းကိုဘက်ကကဆက်ပြောပါရတယ်
။ကျွန်တော်တို့တွားရောက်အဲဒီကလချောင်းရွာရဲ့အခြေစက်မှာအမြတ်ကြီးတက်ကတဲ့မဖြစ်ရကြနောက်ပြီးတော့ဖိုက်တာတဖြစ်ရတယ်။ဖိုက်တာဆိုတာဒီတော့ဟိုပြည်ပြည်လေးကျွန်တော်တို့ခေါ်ရဖြစ်နေအဲ့ကျွန်တော်ကဒေသခံတို့လာပြီးခေါ်ထုတ်တာသူတတိယအကြိမ်လာလဲဆိုတော့ကျွန်တော်တို့မှအမှဒီနေ့လက်တော်မှတ်တဲ့ဒီနေ့လက်တော်ပိုင်းကလည်းဥချင်းမောင်ရဲ့ကိုတမောင်ရဲ့ဥထောက်ပြီးတော့အမှဒီကြက်ရဲ့လုံခြုံရေးဝန်ကြီးဌာနကိုသူကအခုပြောရတယ်ဒါပြန်ကျွန်တော်တို့သွားဖို့စာနဲ့အမိန့်ချုပ်ပေးရမှာမဟုတ်ဘူးအဲဒါဆိုသွားဖို့လည်းမတော်ဘူးပေါ့ကျွန်တော်တို့မှလည်းအမှငယ်ကဘာမှမရှိဘူးဒါပေမဲ့ကျွန်တော်တို့ကသူတို့ဘာမှမလုပ်ပါဘူး
ကဲထုတ်လာတဲ့သူတွေကိုရတိတောင်မြို့ရွှေပါရမီဖုန်းကြီးကျောင်းမှာနေရာချထားပေးပြီးအဲ့ဒီဖုန်းကြီးကျောင်းမှာလည်းစစ်ဆောင်ဒုက္ခသည်600ခန့်ရှိနေလို့နေထိုင်ရေးအတွက်ခက်ခဲရှိနေကြတာပါ
มันนี่ก็เลยเจ้าตัวมิวเนี่ยชิมมิเนี่ยเปล่าว่ามิวจ้ะเนี่ยมาเสด็จเนี่ยยังใครเล่นอะไรกันอีกดูไต้ปุ้ยพี่ป้อนนี่ละเจ้าเจ้าตัวเปล่าว่ากูตัวเรศรีด้วยฮะเต็มมาจีว่ามาตั้งยันยันน้าทายาเรลูศรีธรรมดูกับพี่ป้อเลยเต็มยาว่าเนี่ยใครเนี่ยเชื่อสิเลยก้องเทลูกเปล่าเลยเนี่ยตัวรถเนี่ยเนี่ยที่เปล่าว่าเส้นเนี่ยไกด์ป้าอีหลังก็เราขนาดยาท่าบาร์เลยเนี่ยเต็มมาอยู่ว่าไอ้ยัวมาไอ้เจ้าเลยเปล่า
ပြည်သူများတို့ကိုအရေးပေါ်တဲ့အခြေအနေတွေကိုမှတ်ချက်ပြုတ်ထားပါတယ်။ဒီရက်ပိုင်းတွင်တိုက်ပွဲတွေဖြစ်ပွားတာကြောင့်အရသားတွေထိခိုက်ဒဏ်ရာရရှိမှုပုံမှုများပြားလာနေပါတယ်။စစ်ရေးသိမ်းမှုဖြစ်စဉ်တွင်အရသားတရ၂၀ကျော်တိုက်ဆုံခဲ့ပြီးတော့၂၃၀ကျော်ထိခိုက်ဒဏ်ရာရရှိမှုတွေရှိနေတယ်လို့လည်းရခိုင်ဖွဲ့စည်းတွေကစီးရင်ပြုစုထားပါတယ်ခင်ဗျာ။နိုင်ငံရေးပြပြသွားတာပါရှင်။
ကချင်တော်လန်ရင်းနှီးစုတောင်းပွဲအခမ်းအနာကျင်းပါခဲ့တာကြောင့်မြကျင်းနာမျိုးနောင်ချမ်းကျော်ပွန်စုတောင်းတောင်ကချင်ဘာသာရေးတာဝန်ခံတဲ့ဒီလူငယ်ခေါင်းဆောင်တို့ကိုမတရားအသင်းနဲ့ဆက်သွယ်မှုပုံမှာစက်ခွနှစ်တစ်အရာအမှုဖွင့်ခဲ့ပါတယ်။ကချင်ဘာသာရေးလူမှုအသင်းဖွဲ့ခေါင်းဆောင်တွေမြောက်ပိုင်းတိုင်းစစ်တိုင်းမှုနဲ့တွဲဆုံဆွေးနွေးခဲ့ပြီးတဲ့နောက်ပြည်လည်သွားတာကြောင့်မနက်
ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဒေါ်လာရေးစတင်ခဲ့တဲ့260ပြည့်စုတောင်းပွဲအခမ်းအနားကိုညကြီးနားမြို့နောင်နန်းကျော်ပွန်စုတောင်းတောင်မှာဒီလ9ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်။ဒီပွဲကျင်းပတာနဲ့ပတ်သက်ပြီး6ရက်နေ့မှာကျော်ပွန်စုတောင်းတောင်ကဘာသာရေးတာဝန်ခံဆရာဦးတော်လွန်နဲ့လူငယ်တာဝန်ခံဦးတူးထံတို့ကိုတမရော်ကလာရောက်ခေါ်ယူပြီးညကြီးနားမြို့မြို့မရဲစခန်းမှာစစ်ဆေးမေးမြန်းခဲ့ပါတယ်။သူတို့နှစ်ဦးကိုမတရားအသိနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်တင့်တဲ့အမှုဖွင့်ထားကြောင်းမြို့မရဲစခန်းကတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကပြောပါတယ်
အမှုဖွင့်ထားတယ်ခင်ဗျာအမှုလဲဆိုဆက်ခွန်တင့်ပေါ့ဗျာ
ဒီနေ့မှာတော့ကချင်နှစ်ချင်းကံအဖွဲ့ချုပ် KBC ကချင်မျိုးသားအတိုင်းပင်ခံဖွဲ့ WMR နဲ့ကချင်ငင်းချမ်းရေးအကျိုးဆောင်ဖွဲ့ PCG ကခေါင်းဆောင်တွေဟာမြောက်ပိုင်းတိုင်းစစ်တိုင်းမှုနဲ့တွဲရောက်တွေ့ဆုံဆွေးနွေးခဲ့ပြီးပြည်လည်မှုရရှိခဲ့တယ်လို့ PCG ကဥလမိုင်ကွန်ကြားကပြောပါတယ်
ဟုတ်ကဲ့ဆက်ကွန်တီနဲ့အမှုဖွင့်ထားတယ်အဲ့ဒါတော့စက္ကန့်နဲ့ဒီတော့အမှုဖွင့်ထားတယ်အဲ့တော့ဒီနေ့တိုင်းမိုးနဲ့တောက်ကြည့်ရမှာအလောအထင်းစင်ပြေပြီလို့ပဲဒီအခုလေးဒီမှာကျွန်တော်အကြောင်းကြားလာတယ်ဗ
ျဂျော်ဘွန်စုတောင်းတောင်ကဘာသာရေးဆရာနဲ့လူငယ်တာဝန်ခံကိုထိမ့်သိမ့်တဲ့အပေါ်မှာတော့ဒီအမှုခင်းနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူဒေါက်တာမကြီးလဝံကအခုလိုတုံ့သက်ပါတယ
်မြစ်စင်လုပ်နေကြဆိုတော့လေဒါမဲ့ဒီနေ့ကလူငယ်တွေကသူတို့ဒီ performance လေးပါသွားတယ် performance ကသူတို့ဒီကချင်အဲ KO KIA ဘယ်လိုစတင်ခဲ့တဲ့ဆိုရဟာအတူလေးပါအဲကျွန်တော် online မှာအလုပ်နေမှာအဲအတူလေးကိုစီဝတ်စုံနဲ့ဒီတစိတ်တွေတော့ပေါ့ပေါ့စီဝတ်စုံနဲ့တနတ်တွေနဲ့တနတ်ဆိုရလဲပေါ့ညစီချက်ကိုတနတ်တွေအလောက်ပါပဲအဲ့ဒါလေးနဲ့တရုတ်ဆောင်တော့နည်းနည်းအမှဟောအမြင်မကောင်းဘူးဖြစ်သွားမယ်ထင်တယ်အဲ့ဒါကြောင့်အစိုးရတွေလည်းအဲ့လိုလာတာ
တော်လိုင်းရင်နဲ့စီတောင်းပွဲအခမ်းအနားကိုကချင်မျိုးသားအတိုင်းပင်ခံအဖွဲ့ WMR ကဥဆောင်ကျင်းပခဲ့တာဖြစ်ပြီးဒီကနေ့ညနေပိုင်းမှာ WMR ကစစ်တိုင်းမှုထံလိမ့်မှုထားတဲ့စာတစောင်းကိုထုတ်ပြန်ခဲ့ပါတယ်ဒီစာမှာတော့စီတောင်းပွဲဟာ260ကြာခံစားရတဲ့ဒုက္ခတွေကင်းဝေးစေဖို့အစိုးရစံမော်နဲ့လက်နက်ကိုင်အဖွဲ့တွေအားလုံးအတွက်စီတောင်းပေးရုံသာမကငင်းချမ်းရေးအမြန်ရရှိပြီး IGP ကစစ်ဆောင်ဒုက္ခတွေအမြန်ပြန်နိုင်ရေးကိုလည်းစီတောင်းခဲ့ကြောင်းတရုတ်ဖို့တင်ဆက်မှုဟာလေစစ်ရဲ့အနေထားယုံစစ်ကြောင့်ဆုံးရှုံးပျက်စီးမှုနဲ့ငင်းချမ်းရေးအမြန်ရရှိအောင်ဆောင်ရွက်ဖို့အတွက်သတင်းစကားပါလို့ရတာဖြစ်ကြောင်းဖော်ပြထားပါတယ်ဆက်လက်ပြီးအခုလိုဥပဒေကျော်လွန်တဲ့ကိစ္စတွေထပ်မံမဖြစ်ပွားစေဖို့အတွက်တချင်မျိုးသားအတိုင်းပင်ခံအဖွဲ့နဲ့ဘာသာရေးအသင်းအဖွဲ့တွေကဝိုင်းဝန်းထိန်းသိမ်းသွားမှာဖြစ်ကြောင်းဖော်ပြထားပါတယ
်ကိုမိုးစောပြပြသွားတာပါရှင်27ရာစုပင်လုံပြည်တော်စုငင်းချရေးညီလာခံကိုရထားတဲ့အတိုင်းကျင်းပဖို့မဖြစ်နိုင်သေးဘူးလို့ UPDJC ငင်းချရေးဖော်ဆောင်မှုပူးတွဲကော်မတီဒုတိယဥက္ကဋ္ဌကပြောပါရတယ်။27ရာစုပင်လုံစတုထအစည်းအဝေးကို2020ပထမပတ်4လ ပထမ 4 လပတ်အတွင်းကျင်းပဖို့ပြီးခဲ့တဲ့ January လကရထားသတ်မှတ်ခဲ့တာပါ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့နဲ့ရောလက်မှတ်မထိုးရသေးတဲ့တချို့အဖွဲ့တွေနဲ့ပါအစိုးရနဲ့တပ်မတော်ကခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးဘူးလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တဦးကလည်းဝေဖန်ပါတယ်ငင်းချန်ရေးအကျိုးဆောင်ဘက်ကရောဘယ်လိုတိုက်တွန်းထားပါသလဲအပြည့်စုံကိုမှတ်စုမောင်ကဆက်ပြီးပြောပြပါမယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတုန်းကနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်ဦးဆောင်ကျင်းပတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းစည်းဝေးမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ 21 ရာစုပင်လုံစရုပ်တာအစည်းအဝေးကိုနှစ်ထောင်နှစ်ဆယ်ပြည့်နှစ်ပထမလေးလပတ်အတွင်မှာကျင်းပဖို့သဘောတူညီခဲ့ကြပါတယ်ဒါပေမဲ့လို့အခုချိန်အထိ UPDJC အစည်းအဝေးတွေမခေါ်နိုင်သေးတာကြောင့်အဲ့ဒီသတ်မှတ်ရအတိုင်းကျင်းပဖို့မဖြစ်နိုင်သေးဘူးလို့ UPDJC ရဲ့ဒုတိယဥက္ကဋ္ဌဦးသူဝေးက VOA
မြန်မာပိုင်းကိုပြောပါတယ်။ဟိုအစ်တရာကမှာကျွန်တော်ညီညာကလုပ်နေလို့ပန်းထားတာပေါ့နော်။ပန်းထားတဲ့ကျွန်တော်တို့ဟိုယူတီဒီဂျီစီအခုတည်းကျွန်တော်တို့ခွန်နေတဲ့အခြေအနေရှိသေးဘူးလေနော်။အဲ့တော့ဒီရေးရေးကတော့ဟိုရုပ်တော့လုပ်မယ်ပြောတော့ဟိုပြောပြီးမလဲဘယ်လိုလုပ်နိုင်လဲဆိုတာကတော့ဒီလိုပဲကြိုးစားနေလို့တွိုင်းနေတပြေးသေးရောဖြစ်ပြောသူအောင်မြင်သွားမယ်ထင်တာပေါ့နော်။ဒါပေမဲ့လောလောဆယ
ောဆွေးနွေးချက်ဆိုပြီးတော့လည်းခဏခဏပြည်နေတယ်ဆွေးနွေးနေတာပေါ့နော်အဲ့ဒါကျူးစားချက်တွေဒီလိုကျူးစားရင်းနဲ့ဘလောက်အောင်မြင်လဲတော့မသိဘူးကျအခုဒီလိုလှုပ်ထားတာတော့နည်းနည်းအောင်မြင်လာလို့ဒါညီလာခံလို့သူအလားလာလေးရှိတာလေကျင်းနေတာလေဆိုတာလေးပဲရှိတယ
်ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD ရဲ့သားဆိုရလက်ထက်ဒေါက်ဆန်းစုကြည်ကိုရိုင်းက MCA အဖြစ်ရဲ့လက်မှတ်ထိုးရေးလမ်းကြောင်းပေါ်လာခဲ့ကြပါနိုင်ငံရေးစကားဝိုင်းနေမှာဆွေးနွေးကြပါလို့ဒီဇိုင်းမမတိုက်တွန်းနေတာပါဒါပေမဲ့လို့ MCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့တချို့နဲ့ရောလက်မှတ်မထိုးသေးတဲ့အဖွဲ့တချို့နဲ့ပါစီးရီးတင်းမာမှုတွေဖြစ်နေတဲ့အတွက်ဒေါက်ဆန်းစုကြည်တိုက်တွန်းနေတဲ့ MCA ဟာအလုပ်ဖြစ်နိုင်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေရှိပါတယ်ANC ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွေ့အမှုဦးထွန်းစော်ကလည်းအခုလိုသုံးသပ်ပါတယ
်ဒီနေ့ဖြစ်နေတဲ့အချင်းချင်းကတော့ဗျာဒီ NCA လက်မှတ်ရေးထိုးအဖွဲ့ထားတဲ့အဖွဲ့တွေနဲ့ရောမရေးထိုးတဲ့အဖွဲ့တွေနဲ့ရောဖြစ်ပျက်နေတဲ့အခြေအနေတွေကိုကြည့်မယ်ဆိုလို့ရှိရင်တက်မတော်ဘက်ကသူအနေနဲ့နိုင်ငံရေးဆန္ဒမရှိဘူးဆိုတော့ပြတာနေတာပဲနော် NCA ဆိုတာကဒီနိုင်ငံရေးပြည်ထနာကိုနိုင်ငံရေးနည်းနဲ့အဖြေချဖို့အတွက်ကျွန်တော်တို့ကပေါင်းကူတရားတပွဲလုပ်ခဲ့တာဖြစ်တယ်။ဒါပေမဲ့ဒီ SCA ကိုကျွန်တော်တို့ကပေါင်းကူတရားအနေနဲ့နိုင်ငံရေးပြဿနာကိုအသုံးပြုတာမဟုတ်ဘဲနဲ့ဒီတက်မတော်ဘက်ကသူတို့ရဲ့စည်းရည်ညီမှန်းချက်ကိုပြင်ပဖို့အတွက်စည်းရည်အရာလက်နက်တစ်ခုတပွဲတုံးချနေတာကိုကျွန်တော်တို့တွေ့ရတယ်။ဆိုတော့တက်မတော်ကဒီတိုင်းပြည်ရဲ့အုပ်ချုပ်ရေးရန်တရားအထက်မှာအစိုးရရဲ့လက်အောက်မှာပြည့်ဝမရှိနေဘူး။ငြိမ်းချမ်းရေးဖြစ်စဉ်ကအစိုးရရဲ့မူဝါဒနဲ့ကင်းလွတ်ပြီးတော့မှတက်မတော်ရဲ့သဘောထားနဲ့အညီသူတို့ဘသူဆောင်ပြီးတော့သွားနေတဲ့အနေထားအောင်မှာတက်မတော်ရဲ့သဘောထားကိုကျွန်းလွန်နိုင်တဲ့အနေထားမရှိတဲ့ NLD ဆိုရဟာငြိမ်းချမ်းရေးဖြစ်တဲ့ပုံမှာလည်းပဲသူကထိတိယောက်ယောက်အကောင့်တွေပေါ်နိုင်မဲ့အနေထားမရှိဘူးဆိုတာကျွန်တော်တွေ့ရပါတယ
် MCA ကိုလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNU ကရင်မျိုးသားစီယုံက MCA ဆိုင်ရာရှင်းလင်းပွဲတည်းရဲ့လှုပ်တာကိုတက်မတော်စစ်ဗျူဟာတယင်းကနေတားမြစ်တာကြောင့်ဒါဟာ MCA စာချုပ်ပါအချက်တွေကိုမလိုက်နာတာဖြစ်ပြီးငြိမ်းချမ်းရေးကိုမလိုလားတဲ့သဏ္ဍာန်ဆောင်တယ်လို့ KNU စောထီမြို့နယ်တယင်းခွနစ်ကရှုတ်ချကြောင်းဖေဖော်ဝါရီလ6ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ငြိမ်းချမ်းရေးအတွက်အစိုးရတက်မတော်နဲ့ပြည်သူလူထုကြားယုံကြည်မှုတည်ဆောက်နိုင်ရေးငြိမ်းချမ်းရေးစကားဝိုင်းတွေကနေဖော်ဆောင်နိုင်အောင်ကြိုးပမ်းနေကြပါတယ်လို့လည်းငြိမ်းချမ်းရေးအကျိုးတော်ဆောင်တဦးဖြစ်တဲ့ KBC ကချင်နှချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆောင်ကပြောပါတယ်
ခုလိုပေါ့နည်းနည်းဟိုပြည်မှမှုရှိတဲ့အချိန်မှာနှစ်ဆက်ကနေရှော့ပြီးမှနားလည်မှုယူပြီးမှအားလုံးလိုချင်တဲ့ငြိမ်းချမ်းရေးကိုဖန်တိုင်ကြည့်သွားနိုင်ဖို့ကတော့ကြိုးစားဖို့လိုပါလိမ့်မယ်ဆိုတာကျွန်တော်ပြောချင်ပါတယ်ဟိုအတွင်းကြကြပါဝင်ပြီးမှဒီနားလည်မှုနဲ့ယုံကြည်မှုပေါ့စစ်မှန်တဲ့ဒီဟောပေါ့ honest ဖြစ်ဖို့တော့လိုတာပေါ့ပြီးမှကျွန်တော်တို့ဒီဟောပေါ့ဒီစစ်မှန်တဲ့ရင်းချမ်းရေးကိုတော်ဖို့လိုတယ်ဆိုတာကိုပြောချင်ပါတယ
်ရခိုင်ချင်းနဲ့ရှမ်းမြောက်စတဲ့တိုင်းရင်းဒေသတွေမှာစည်ရေးပြိပခါတွေပြင်းထန်နေစေမှာပဲငြိမ်းချမ်းရေးညီလာခံကိုအမြန်ဆုံးကျင်းပဖို့စီစဉ်နေကြတာပါတကယ်တမ်း MCA သဘောတူညီချက်အရဆိုရင်တော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ကြိမ်ကျင်းပရမှာဖြစ်ပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့2018ဇူလိုင်လမှာတတိယကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပခဲ့ပြီးတဲ့နောက်ငြိမ်းချမ်းရေးညီလာခံထပ်ပြီးတော့မကျင်းပနိုင်တော့တာဟာတစ်နှစ်ကျော်ကြာရှိလာပြီဖြစ်ပါတယ်ရှင်
မဆုမပြောပြသွားတာပါရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့အမျိုးသမီးကန္တာတုတ္တဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ် VOA အမေရိကန်တန်ရဲ့အစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်ဖီရီမြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ9ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းသတင်းပတ်စင်ကန်တာတွေမှာအမျိုးသမီးကန်တာတုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့မြမစိုက်ပျိုးရေးမှာအနာဂတ်လူငယ်တွေစိတ်ပါဝင်စားမှုရှိလာစေဖို့ခေတ်မီဤပညာတွေနဲ့ဆွဲဆောင်နိုင်ပါမလားဆိုတာ
ไซบีเรียตักดูตัดฉินเนี่ยคลีเล็ดถองมาสู่อายาปาเปียวไล่ตะเยาะมาเล่มาถองเอ้ออ่ะอกงนูอ่ะเลยตะมาตาตมี้ดิอยู่เลยသူတို့အဓိကကတော့သူတို့အနေနဲ့တဲသမားမိ
ဘာမြမစိုက်ပျိုးရေးလုပ်ငန်းတွေမှာခင်မီနီးပညာတွေနဲ့ရင်းနှီးလာစေဖို့ထက်ထက်ဝင်ဝင်ဆောင်ရွက်ပေးနေတဲ့ဒေါက်တာဦးမျိုးအောင်ကျော်ရဲ့ရှင်းလင်းပြောပြချက်တွေနဲ့အတူထုတ်လွှင့်ပေးသွားပါမယ်အခုရင်ဆုံးတော့အမျိုးသမီးခန္ဓာကိုနားဆင်ကြရမှာပါရှင်360ဒီဂရီပညာရေးထောက်ကူပြုလုပ်ငန်းရဲ့ CEO အမှုဆောင်ရာရှိချုပ်မလလဝင်းဟာဂျပန်နိုင်ငံ Nikkei Asian Review ကပေးအပ်တဲ့အကောင်ဆုံးဖန်တီးထုတ်လုပ်မှုဆုကိုလက်ခံရရှိပါတယ်။သူဟာ2019ခုနှစ်အတွက်လည်းလူမှုစွန့်ဦးတီထွင်ထူးချွန်ဆုရရှိခဲ့သူဖြစ်ပါတယ်။လွန်ခဲ့တဲ့15နှစ်ကပညာရေးဝန်ကြီးဟောင်းလည်းဖြစ်ရန်ကုန်ဝိဇ္ဇာနဲ့သိပ္ပံတက္ကသိုလ် Philosophyပါမောက်ခအငိမ့်စာဒေါက်တာခင်မောင်ဝင်းဦးစီးထူထောင်ခဲ့တဲ့ Pre-Collegiateprogram တက္ကသိုလ်ကောလိပ်အကျိုးဝင်ခွင့်လေ့ကျင့်ပေးတဲ့အစီအစဉ်ရဲ့ပထမအထုပ်ဘွဲ့ရသူလည်းဖြစ်တဲ့မလလဝင်းကိုဒီနယ်ပယ်အသီးသီးမှာအမျိုးသမီးတွေရဲ့ဦးဆောင်မှုအခမ်းကဏ္ဍလိုအပ်ချက်တွေနဲ့ပတ်သက်လို့ဒေါက်ခင်ဆိုးဝင်းကမေးမြန်းခဲ့တာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာပြန်ပြီးတော့တင်ဆက်ပေးလိုက်ပါတယ်ရှင် You can bend but never break me cause it only serves to make me
ဒီ liberal arts college တွေကိုသူတို့ကဟိုတောဖို့ရာကျွန်တော်တို့တိုက်တွန်းပေးရပါတော့ liberal arts college ကိုတောဖို့အတွက်တိုက်တွန်းနိုင်တော့ပြီးတော့ဒီမြန်မာပြည်မှာလည်း15လလောက်ပေါ့ teacher prepare လုပ်ပေးရ10လကတော့ academically very intensive ဆိုတော့ဒီဘက်9ရက်စတူလေးတွေအလုပ်လုပ်ရတယ်ဟိုနောက်9လကျတော့10လပြီးတော့နောက်9လကျတော့ internship ဟို service လုပ်ရင်းနဲ့ study လုပ်ရတဲ့ဟာမျိုးပေါ့နော်အလုပ်ပြီးရခါမှလည်းညမှာ scholarship နဲ့လျှောက်ပေးတယ်။အဲတော့အဲ့ဆိုတဲ့ရဲ့ဒီအတတ်ကျန်လူတွေပြောလို့ရတာကျွန်တော်တို့ drive မှာစားပဲတင်နေလိုက်တာမဟုတ်ဘူးနော်။ဒီမော်ဒီရဲ့လိုအပ်ချက်တွေကိုသိသွားစေအဲ့ sense of belonging နဲ့ sense of ownership ပေါ့နော်။အဲ့ဒါတကယ်လို့ပြည့်စလာစေလို့ကျွန်တော်တော့ခင်ယူရတယ်။ကျွန်တော်ဒီဘိုးရဲ့ဆရာမဆိုတော့ education နဲ့ယူဖို့ရတော့စမရှိရတယ်။ဒါပေမဲ့ကိုယ်ချက်မှာ internship လုပ်ခဲ့တဲ့အတွေ့အကြုံကြောင့်ကျွန်တော်ကဒီ ESL special ed တို့ ESL တို့ဒီရင်းတို့ကကျွန်တော် minor နေနဲ့ယူပစ်သွားတယ်ပေါ့။ဒီလိုပဲကျွန်တော်တကယ်ချင်းနေလဲသူတို့ဒီအလုံးလုံးတဲ့ဟာရဲ့ impact ကဟို major ယူတဲ့ခါမှာ impact ဖြစ်တယ်။နောက်ပြီးတော့ပြန်လာကြတယ်။ပြန်လာပြီးတော့အလုံးလုံးတယ်ပေါ့။ပြန်လာပြီးလုံးလုံးတယ်ဆိုတော့ဒီ sense of belonging နဲ့ sense of ownership ရှိတဲ့ခါမှာအဲ့ sense of responsibility ပေါ့ကျွန်တော်တာဝန်ယူဖို့ကပါလာတယ်ပေါ့နော်။ဒါကတာဝန်နဲ့ကိစ္စဒီပြဿနာကတော့ပြဿနာဒီကိစ္စကတော့ရှင်းရမယ်ဆိုတဲ့ဟာမျိုးယူလာပြီးတော့ပြန်လုပ်ကြတွေ့ရတယ်။ဒါကတော့ဟိုပုံမှန် international school တွေနဲ့ကွာချက်လို့တွန်းလို့ရတယ်ပေါ့ဟုတ်။
အဲ့တော့အဲ့ဒီ program ကိုဆက်သွယ်ခြင်းဘယ်လိုဆက်သွယ်ရမလဲစိတ်ဝင်စားတဲ့လူတွေအနေနဲ့ပေါ့နော်ဒီလိုမျိုးနိုင်ငံသားမှပညာသွားသင်ပြီးတော့ကိုယ်နိုင်ငံကိုလည်းကိုယ်အကျိုးပြုခြင်းနဲ့စိတ်ဆန္ဒရှိတဲ့လူတွေအနေနဲ့ဒီအစီအစဉ်ကိုဘယ်လိုဆက်သွယ်လို့ရလဲ
ဟုတ်အဲ့တော့ precollegeprogram.com ချင်တယ် .com လား .org လားကျွန်တော်ဒီစားတော့မမှတ်လို့ဟုတ် precollege program jungle ဆိုပြီးတော့လေဒီကမှာရိုက်လိုက်ရပါတယ်ဗျာနောက်ပြီးတော့ Facebook မှာလည်းတို့ဟိုရှိပါတယ်ဟုတ်အဲ့ဒါကအခုဆိုရင်လည်းတို့နှစ်စင်ပေါ့ဟိုတို့ကတော့ non profit လေ non profit ဆိုတော့ဟိုအကျိုးမြတ်တော့မရှိဘူးဒါပေမဲ့ clay တွေကိုဒီမှာ15နှစ် trade ရေးပြီးတော့ရင်နောက်ထပ်ဒင်ရအကြောင်းနေနဲ့လည်းကိုယ်တိုင် vouch လုပ်ပြီးရယ်အကျိုးသားပြီးတော့လဲ scholarship ချောက်ပြီးရယ်ပေါ့အခုတည်းရယ် scholarship တွေလည်းတွားကြတာရှိပါတယ်တွားတကယ် academic excellence လို့မျိုးတွလို့ရတယ်ပေါ့နော်ဟိုဈေးမကြီးဘူးအဲဈေးနဲ့လည်းဒါပေမဲ့လည်းတွားဟို entrance exam လို့ရှိတယ်ဆိုတော့ဝင်ရတော့ခက်တယ်ပေါ့ဟုတ်တစ်နှစ်ကို15ရောက်တော့လက်ခံပါတယ်
ဟုတ်ပြီဟိုကနောက်တစ်ခုကလေမြန်မာနိုင်ငံမှာဒီလူဦးရေအရာတွေ့ကြည့်မယ်ဆိုလို့ရှိရင်မျိုးသမီးလူဦးရေကပို့ပြီးတော့များတယ်လေများတဲ့အခါကျတော့ဒါပေမဲ့မျိုးသမီးလူဦးရေကများပေမဲ့လို့တကယ်ဒီအရေးကြီးတဲ့နိုင်ငံရဲ့ဟိုနေရာတွေမှာပေါ့နော်ဥပမာဆိုလို့ရှိရင်ဟိုဒီဝင်ကြီးနေရာတို့ဒီအစိုးရဌာနတွေမှာတော့ပေါ့မျိုးသမီးပါဝင်မှုရခိုင်နှုန်းကတိတ်ကိုနည်းနေတာတွေ့ရပါတယ်ဟိုအလွတ်တော်အမတ်တွေလည်းမျိုးသမီးတွေရှိပါတယ်ဒါပေမဲ့ရခိုင်နှုန်းအဖြစ်ကြည့်မယ်ဆိုလို့အရန်ကိုနည်းနေတာတွေ့ရတယ်အဲ့ဒါဘာကြောင့်လို့ထင်ပါလဲဥမာမြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရာလားဟိုတခုခုများချွတ်ရွေးနေလို့လားပေါ့နော်တခြားဟိုအမှန်ပြောမယ်ဆိုရင်တော့မျိုးသမီးတွေကမျိုးသားတွေနဲ့ရင်ပေါင်းတန်းပြီးတော့လုံနိုင်ကိုင်းနိုင်တာရှိတယ်ပို့ပြီးတော့လည်းဟိုဖြတ်ထိုးညံတို့ထိုးထွင်းညံတို့စာလဲပို့စူးစားကြတယ်အဲ့ဒီဂျားတွေကနေဘာဖြစ်လို့မျိုးသမီးတွေရဲ့ကန္တာထိတ်ကိုရောက်မလာတာလဲပေါ့နော် even ဒီအတိုင်းမြန်မာပုဂ္ဂိုလ်ကိုယ်တိုင်ကမျိုးသမီးဖြစ်နေပေမဲ့လို့လေမြန်မာမျိုးသမီးတွေရဲ့ဒီအဆုံးဖြတ်ပေးနိုင်တဲ့နေရာတွေမှာပါဝင်မှုခန္ဓာခံကန္တာဘာဖြစ်လို့နည်းနေရလို့ထင်နေရှင်ဘယ်လိုသုံးသပ်လို့ရပါလဲ
ကျွန်တော်တို့အတွက်လည်းကျွန်တော်ကိုယ်တိုင်ရဲ့အမျိုးသမီးအမျိုးတယောက်ပေါ့နော်အဲ့တော့ကျွန်တော်တခြား entrepreneur တွေ inspiration ယူပါတယ်ဟုတ်တယ်အဲ့ဒီ group လို့ပဲကျွန်တော်တို့ entrepreneur တွေတော့အမျိုးသမီးဟိုဟာတွေလဲပါသေးရဲ့ဘာကြောင့်လဲဆိုတဲ့ဟာကတော့ systematically ရောကျွန်တော်တို့ cripple ဖြစ်နေရတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ထုံးစံတစ်ခုကတော့အနာတယ်နောက်ပြီးတော့ကျွန်တော်တို့ကဖြည့်ပြီးပြီးချင်တာများတယ်ပေါ့နော်နောက်ကနေ support လုပ်ပေးချင်တဲ့ role ကနေပဲနေပြီးတော့ရှေ့မှာဒီမဲ့အမျိုးသားတွေကိုပဲပံ့ပိုးပေးလို့ရှိရယ်ကိုယ့်အတွက်ကိုတောင်းဆိုရမှာလည်းလေဝင်လေးကြတယ်အဲ့တော့ကျွန်တော်တော့ဟိုကိုကိုရိုင်းလည်းဒီသမီးတယောက်လူဒီပိုင်းရောက်လာတဲ့အခါမှာသိပြီတော့ကျွန်တော်တို့မှာပူတာဝန်ရှိတယ်ပေါ့နော်ကျွန်တော် mental load တယ် mental load တယ်ဆိုပြီးတော့အမေ mental load ယုံနေလည်းမရဘူးပေါ့သူတို့ကိုသူတို့တော့ sponsorship သူတို့တော့တောင်းဆိုပေးရမယ်ပိုင်းနေပါလာပေါ့ mental ကြတော့ဟာဗာလီကတော့ဘယ်လိုကောင်းကြီးဆိုကြီးဟိုပြောပြတဲ့ဟာညွှန်ကြားပေးတဲ့ဟာနဲ့လည်းမရဘဲနဲ့ဒီ behind the door မှာကျွန်တော်တို့ meeting လေးရှိရဲ့အဲ behind the door မှာ very important decision တွေချတဲ့အခါမှာကိုကိုရိုင်ကအမျိုးသမီးကြီးကိုဟိုဒီစီးဝင်းလေးကိုဝင်လာနိုင်အောင်မို့လို့ sponsor လုပ်ရမယ်အပိုင်းထိပါရေးကြည့်ရလို့လိုပါတယ်အထင်ထင်ပါတယ်ဒါမှလည်းအမျိုးသမီးကြီးက leadership ဘက်ကပေးပါလာနိုင်တယ်ပေါ့နော်ကိုယ့်အတွက်မဟုတ်ရင်တော့မှတခြားအမျိုးသမီးတွေကဒီစီးဝိုင်းလေးဝင်လာနိုင်အောင်မို့လို့ကျွန်တော်ကြိုးစားပေးရမယ်လို့ထင်တယ်အမျိုးသမီးကြီးမှရှိရတောင်းပေါ့နောက်တစ်ခုကအမျိုးသားအနေနဲ့ကလည်းသူကတကယ်ချန်ပီယံကောင်းနေဖြစ်လို့ရပါတယ်။ဟိုအမျိုးသားအနေနဲ့ကပုံမှန် business ဆန်းောက်ဒီမှာဆိုရင်ညနေပိုင်းပေါ့နော် business ပြီးသွားရင်ညနေပိုင်းဆက်သွားတဲ့ဟာကဘီယာဆိုင်များတယ်ဘောလုံးဝကြည့်ရများတယ်။အဲ့တော့ငင်းလေးတွေကဒီရလည်းမတောက်ဘူးဘောလုံးဝလည်းမကြည့်ဘူးဆိုရင်အဲ့ဒါ list out ဖြစ်ဖြစ်နေလေနော်။အဲ့တော့ business ဆန်းောက်ဒီမှာဆိုလည်းပို့ပြီး considerate ဖြစ်တဲ့အချိန်လေးရွေးပြီးတော့လုပ်တာဆိုဒါတာတွေက decision making mind တွေကအမျိုးသားများနေဆိုသူကပို့ပြီးတော့ဟိုဖြစ်လို့ရတယ်ပေါ့နော်ဥပမာကျွန်တော်ဆိုရင်လဲဟိုအကျဉ်းဉဏ်ဝင်ပြီးတာရှိတယ်ဥပမာကျွန်တော် family ကဟို tax base ဆိုပါတော့ဆိုတော့ mental load တယ်အဲ့ဆိုအမျိုးသမီးပေါင်းတာတွေပါလာနိုင်အောင်လို့ဆိုပြီးတော့သူတို့လုပ်တဲ့ဟိုပေါ့ meet up တွေဆိုရင်ကျွန်တော်အမျိုးသမီးတွေလာနိုင်တဲ့အချိန်မျိုးကျွန်တော် recommend လုပ်တာတော့ဥပမာကလေးအတွက် corner လေးတစ်ခုထားပေးပါဒါမှလည်းကျွန်တော်ကိုယ်တိုင်လည်းကျွန်တော်ကလေးတည်လာနိုင်တယ်ဒါမှလည်းတခြားမိတွေလည်းပေါ်လာနိုင်တယ်ဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်တို့အဲ့အရေးကြီးတဲ့ decision making တွေမှာအမျိုးသမီးမပါသေးရင်မျိုးသားရဲ့ချန်ပီယံလို့ပြောမျိုးသမီးကိုပါလာနိုင်အောင်ဦးဆောင်ပြီးတော့ဆက်ဖို့လို့ရတယ်ပေါ့နော်မျိုးသမီးပါလာရင်ဆိုတော့ကျွန်တော်တို့တောင်းအပြည့်ဖြစ်သွားပြီပေါ့နော်တခြားမျိုးသမီးတွေကဒီ CY နဲ့ဝင်လာနိုင်အောင်ပေါ့မဟုတ်ရင်ကျွန်တော်တို့ကဟိုတစ်ဖက်ဆုံးပေါ့နော် Quincy syndrome ပဲရောက်တော့နိုင်တယ်ပေါ့ Quincy syndrome ဆိုတာကြတော့ပြောင်းအောင်မှာပြားပြင်မှာတစ်ခါရှိတခြားပြားပြင်မှာလက်မခံတဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်မဖြစ်စီချင်ဘူးကျွန်တော်တို့အလုံးမှာဆိုလဲဒါ C level တွေကျွန်တော်မျိုးသမီးတွေခန့်ထားရှိတယ်တကယ် decision maker တွေမှာဟိုမျိုးသမီးတွေအများကြီးပါတယ်ပေါ့နော်အဲ့လိုမျိုးတွေ ဖြစ်လာအောင်ကျွန်တော်တို့ inspiration ကိုကိုယ်တိုင်လည်းစံပြဖြစ်အောင်လုပ်ပြီးတော့ mental လုံးလုံးနဲ့မကြောက်ဘူးလို့ကျွန်တော်ထင်ပါတယ် mentorship က just one thing လေ mentorship ကပါသွားထိုင်ဖို့လိုရလို့ထင်တယ်အဲ့ဒါကြောင့်လည်းဒီမှာဒီဟိုမှာမျိုးမျိုးရေးတိတ်မတွေ့ရသေးရပါဘူးနော်ဟုတ်ကျွန်တော်တို့ကဟို role model အနေနဲ့ IG ဖြစ်နေလို့မရဘူးနော်သူတို့ကပါအခွေတောင်းဆိုပြီးမှရမယ်ထင်တယ်ဒါမျိုးမျိုးရေးကကျွန်တော်တို့ဒီလိုမျိုး leadership position တွေမှာပါလာနိုင်တယ်ဟုတ်ဟုတ်ကျွန်တော်သမီးလေးတို့ကကျွန်တော်သူ့ကိုသူတခါကျွန်တော်ပြောဘူးလေမမေးရဲ့မမီးယောက်ျားလေးဖြစ်ချင်တယ်ဘာလို့လဲမမီးဆိုတာယောက်ျားလေးဆိုဘာလို့လို့ရရဲ့ဘာလို့သူပြောရတာကကျွန်တော်တစ်ခုချင်းသူ့ကိုကျန်လေးဖြစ်ပြီးရဲ့အဲ့ဒါမင်းလေးလည်းလို့လို့ရတယ်လေဆိုတော့သူမင်းစီရဲ့မှာမင်းလေးတို့ကတိတ်မတွေ့ဘူးဆိုတော့ဒီအဲ့ဒါကြောင့်ယောက်ျားလေးဖြစ်ချင်တယ်လို့ပြောအဲ့တော့အရင်ကြီးကြည့်ရတယ်ဆိုတော့မင်းလေးယောက်ျားလေးဂျန်တာလေးနဲ့အဲ့လိုမျိုးစဉ်းစားပြီးတော့ဟိုဖြစ်เสียမလို့ဘောနော်အရင်ချင်းရှိဘူးလို့ဖြစ်လို့ရတယ်ဆိုတဲ့ဟာကိုကျွန်တော်ရှေ့ရလဲကိုယ်လည်းကြားချင်တယ်နောက်တစ်ခုကလည်းဟိုဘောတခြားအမေတွေလည်းကျွန်တော်ဟိုတိုက်တွန်းချင်တယ်ဗောနော်ကျွန်တော်တို့မှာတကယ်ပါဝါတွေရှိပါတယ်ခုနအလူပြောပြလို့ပဲတိတ်လို့ပတိဉဏ်ဘာညာဗောနော်ကျွန်တော်တို့ချက်ထူးနေပါရင်အရင်ကောင်းတယ်လေဆိုတော့ပုံမှန်စဉ်းစားနေကြ crisis မှာကျွန်တော်တို့က honesty စဉ်းစားတာအရင်တုံးတယ်အဲအဲ့လိုဟာမျိုးတွေဆိုရင်တစ်ခါတလေဟိုမော်ဘီတက်စ်ကြရတယ်ဟိုတစ်ခါတလေချက်သေးတခုကအမျိုးသားရဲ့အတွက်ကချက်ရိုက်နေပြီလေကျွန်တော်တို့ဟိုချက်သေးဝင်ပြီးစဉ်းစားလိုက်တဲ့အခါမှာဟို solution ကိုတွေ့သွားနိုင်တယ်လို့ပြောတော့ဒီမှာမစဉ်းစားနိုင်တဲ့ဘက်ကစဉ်းစားပြီးလို့ရတာဖြစ်တဲ့အတွက်ဟိုသူတို့စဉ်းစားတဲ့ဟာဝိုင်းပြီးတော့ဟို
compatible ဖြစ်အောင
်စဉ်းစားပြီးလို့ရတယ်ဟုတ်ဟုတ်အဲ့လိုလုပ်ပြီးလို့ရတယ်ဆိုတော့ကျွန်တော်ကတော့အမျိုးသားရေးလည်း champion လုပ်ကြပါတောင်းဆိုကြပါတယ်နောက်အမျိုးသမီးရေးလည်းအမနာပါနဲ့ပေါ့နော်အဝင်ပြီးတော့ရှေ့ထွက်ပြီးတော့ကိုရေးလဲကိုတောင်းဆိုနောက်တစ်ခုကလည်းတခြားအမျိုးသမီးရေးလည်းဝိုင်းပြီးတော့တောင်းဆိုမယ်ဆိုတော့ကျွန်တော်တို့ဒီwomen leadership and not only business but also politics and not other sector မလိုက်တူလာနိုင်မှာကျွန်တော်ဒီလိုက်ဥမှာစီမတ်ကလောကတိတော့ကျွန်တော်အရင်လေးကြတယ်နောက်အမျိုးသမီးကြောက်ဖြစ်ပြီးမဲ့သူတကယ်ကိုတည်တူကြတယ်ဗောနော်လုံထိုင်တဲ့တိုင်းလည်းဘာလို့ခမျိုးဆိုကျွန်တော်တို့ဒီလိုဒီလိုအရင်ကိုပါတယ် you can bend but never break
me cause it on အမျိုးသမီးကဏ္ဍကိုစနေနေ့မနက်ဖက်မှလည်းပြန်ပြီးတော့နှာစင်နိုင်ပါလေရှင်အခုတစ်ပတ်သုတဆုံလေအမေရိကန်တခွင်စီစဉ်မှာတော့ Caucasus နဲ့ဒီ Primary အမေရိကန်သမ္မတအကြိုရွေးကောက်ပွဲတွေအကြောင်း Dawkins Sowin နဲ့အတူမညညိုလွင်ကကူညီပြောပြပေးထားပါလေရှင်
အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးပါတီကြီးတွေကသမရလောင်းဘလို့ရွေးချယ်ကြတယ်ဆိုတာနဲ့ပတ်သက်ပြီးတိကောင်းစရာတချို့ကိုဗဟုသုတအဖြစ်ပြောပြမယ်လို့စီစဉ်ထားပါရှင်
။သမရလောင်းတွေကိုသက်ဆိုင်ရာပါတီဝင်တွေကမဲပေးရွေးချယ်တယ်ဆိုပေမဲ့ Caucus တွေ Primary တွေစတဲ့ပနာမရွေးချယ်ပွဲတွေနဲ့ရှုံနေတာပဲနားမလည်တော့ဘူးအန်တီရေ
။ဒီလိုညွညွရဲ့American ဖွဲ့စည်းပုံအခြေခံဥပဒေမှာတော့သမရလောင်းရွေးချယ်ဖို့အတွက်အဲ့ဒီ caucus တွေ primary တွေလို့ပနာမရွေးချယ်ပွဲတွေလုပ်ရမယ်လို့ပြန်ထမ်းထားတာမရှိပါဘူး။ဒါပေမဲ့နိုင်ငံရေးပါတီကြီးတွေကသမရလောင်းကိုအစဉ်လာရဒီလိုပဲရွေးနေကြတာလေ။အဲ့ဒီသမရလောင်းပနာမရွေးချယ်ပွဲတွေကို January လကနေစပြီးတော့ June အတွင်းမှာကျင်းပလိမ့်ရှိတယ်လေ။
caucus ဆိုတာကဘာလဲ primary ဆိုတာကရောအတူတူပဲလားဆိုတာရှင်းပြပါဦ
း primary ဆိုတဲ့သမရလောင်းပနာမရွေးချယ်ပွဲတွေကိုပြည်내အစိုးရတွေနဲ့ခရိုင်အစိုးရတွေကနေကမကဋ္ဌလုပ်ပြီးတော့ကျင်းပပေးရတာလေပြည်내အများစုကတော့ primary လို့ခေါ်တဲ့သမရလောင်းပနာမရွေးချယ်ပွဲတွေကိုကျင်းပကြတယ်အဲ့ဒီ primary ပနာမရွေးချယ်ပွဲတွေမှာတက်ဆိုင်ရာနိုင်ငံရေးပါတီရဲ့ပါတီဝင်ဖြစ်ဖို့မလိုဘဲနဲ့ကိုကြိုက်တဲ့သူကိုမဲပေးလို့ရတယ်လေ
ကိုပါတီကလူကိုပဲမဲပေးမှတဘာဝကြမှာပေါ့အန်တီရဲ့
အဲ့ဒီလိုလည်းမဟုတ်သေးဘူးလေညညရဲ့သမရအဖြစ်မဲပေးလိုက်တဲ့သူနိုင်ငံနဲ့လူမျိုးအကျိုးကိုဦးစားပေးမဲ့သူဆိုရင်ပါတီဇွဲမထားဘဲနဲ့ပါတီဝင်မဟုတ်ပေမဲ့လို့လည်းမဲပေးလို့ရအောင်ဆိုပြီးတော့သက်ဆိုင်ရာပြည်내အစိုးရတွေကစီစဉ်ပေးထားတာပေါ့ဒါပေမဲ့ caucus လို့ဆိုတဲ့ဒီပါတီရင်းသမရလောင်းပနာမရွေးပွဲတွေကိုနိုင်ငံရေးပါတီကြီးတွေကတည်ကြားစီစဉ်တာလေ
ဒါဆိုတော့ caucus ဆိုရဲပါတီတွင်သမရလောင်းပနာမရွေးပွဲမှာပါတီဝင်ဖြစ်မှမဲပေးရမှာပေါ့နော်မင်းစနာရှင်တွေကသမရလောင်းတွေကိုတိုက်ရိုက်မဲပေးကြတာလား
အဲ့ဒီ caucus တွေ ਨੇ primary ပနာမရွေးချယ်ပွဲတွေမှာကိုထောက်ခံခြင်းနဲ့သမရလောင်းကိုတိုက်ရိုက်မဲပေးလို့ရတာမဟုတ်ဘူးညွညွရဲ့
ကိုထောက်ခံတဲ့လူကိုမဲမပေးဘဲဘယ်သူကိုမဲထည့်ရမှာလဲ
အမေရိကန်ရွေးကောက်ပွဲစနစ်ကရှင်းပြရနေတော့လက်ဝင်နေတော့ခဏလောက်တီးခံပြီးနားထောင်ပေါ့နော်နိုင်ငံရေးပါတီကြီးတွေကပြည်နယ်တစ်ခုရဲ့လူဦးရေအရေးအတွက်လိုက်ပြီးတော့ကိုယ်စားလှယ်ဘယ်နှယောက်ရွေးမလဲဆိုတာကိုအရင်ဆုံးဖြတ်ရတယ်လေအဲ့ဒီကိုယ်စားလှယ်တွေကနေအဲ့ဒီကိုယ်စားလှယ်တွေကထောက်ခံပြီးသားဖြစ်တဲ့သမရလောင်းကိုမဲပေးခြင်းအဲ့ဒီကိုယ်စားလှယ်တွေအတွက်သတ်မှတ်ထားတဲ့မဲဘုံထဲမှာမဲထည့်ရမှာလေအဲ့ဒီမှာသမရလောင်းတယောက်ကိုကိုယ်စားလှယ်အများစုကထောက်ခံရင်အဲ့ဒီသမရလောင်းနိုင်မှာပေါ့နော်နှစ်ပတ်လည်ပါတီနီလာခံကြီးတွေကျင်းပပြီးတဲ့ခါမှာသမရလောင်းအပြည့်သက်ရွေးချယ်တဲ့နေရာမှာအဲ့ဒီကိုယ်စားလှယ်တွေရဲ့ထောက်ခံမှုမဲရည်အတွက်ကအရေးကြီးဆုံးပဲလေ
သူတို့ရဲ့ပနားမမဲပေးပွဲတွေကလည်းတမျိုးကြီးပါလားနော်
ပါတီအသီးသီးရဲ့ကိုယ်စားလှယ်တွေထဲမှာလေ pledge နဲ့ unpledge ဆိုပြီးတော့နှစ်မျိုးခွဲထားဗျာရော pledge ဆိုတာကတော့ပြည်နယ်အသီးသီးကပါတီတွေရဲ့လှုပ်ထုံးလှုပ်နှီးတွေအရာကိုယ်သမရလောင်းကိုပဲထောက်ခံမယ်ဆိုပြီးတော့ဆုံးဖြတ်ထားတဲ့လူပေါ့နော် unpledge ဆိုတဲ့ကိုယ်စားလှယ်တွေကိုတော့ super delegates မဟာကိုယ်စားလှယ်တော်ကြီးတွေလို့လည်းခေါ်ကြတယ်လေသူတို့ကတော့ပါတီညီလာခံကျင်းပတဲ့အခါမှာသတ်မှတ်ထားတဲ့ဂတိပေးထားတဲ့သူတွေကိုပဲမဲပေးရမှာမဟုတ်ဘဲနဲ့ကြိုက်တဲ့သမရလောင်းကိုမဲပေးနိုင်တာပေါ့
哦ဒါကြောင့်ပါတီညီလာခံတွေမှာအဲ့ဒီ super delegate ဆိုရဲမဟာကိုယ်စားလှယ်ကြီးတွေကဘယ်သူကိုများမဲပေးမယ်ဆိုတာရင်တထိတ်ထိတ်နဲ့စောင့်ကြည့်ကြတာကိုဒါနဲ့ပြည်နယ်90စလုံးမှာပနမရွေးပွဲတွေလုပ်ကြရမှာပေါ့နော
် primary လို့ခေါ်တဲ့ပြည်နယ်အစိုးရတွေကစီစဉ်တဲ့ပနမရွေးချယ်ပွဲတွေကိုတော့ပြည်နယ်တိုင်းလူလူကကျင်းပတယ်ဒါပေမဲ့ caucuses လို့ခေါ်တဲ့ပါတီတွေပနမရွေးပွဲတွေကိုတော့ပြည်နယ်10ခုလောက်မှာပဲကျင်းပနိုင်တာလေကော့ကဆိုတဲ့ပါတီတွင်သမရလောင်းရွေးပွဲတွေကရွေးကောက်ပွဲဥပဒေအရအကျုံးမဝင်ပေမဲ့အစဉ်အလာအရသမရလောင်းတွေအတွက်ကတော့အများကြီးထောက်ကူရတာပေါ့ကွယ
်သမရလောင်းရွေးပွဲတွေကိုနိုင်ငံရေးပါတီတွေကဘယ်ချိန်မှစပြီးပြင်ဆင်ကြတာလဲ
သမရရွေးကောက်ပွဲမတိုင်ခင်နှစ်နှစ်လောက်ကစပြီးတော့လှုပ်ရှားကြရတာလေအခုဆိုလို့ရှိရင်သမရလောင်းပနမရွေးပွဲတွေကိုအိုင်အိုဝါပြည်နယ်မှာစတင်တယ်အိုင်အိုဝါပြည်နယ်မှာစတင်တာကတော့ထုံးစံလို့ဖြစ်နေပြီပေါ့နော်။နောက်များသောအားဖြင့်အင်္ဂါနေ့တွေမှာကျင်းပကြတော့ Super Tuesday လို့လည်းခေါ်ကြတယ်လေ။ January လဇန်းကနေ March လပထမပတ်အထိအိုင်အိုဝါပြည်နယ် New Hampshire ပြည်နယ် Nevada ပြည်နယ် South Carolina Florida Maine Colorado Minnesota Missouri Arizona Michigan နဲ့ Washington စတဲ့ပြည်နယ်တွေမှာသမရလောင်းပနမရွေးချယ်ပွဲတွေကိုဇက်တိုက်ကျင်းပသွားမှာလေ။
သမရရွေးကောက်ပွဲကနိုဝင်ဘာလမှကျင်းပမှာဆိုတော့မင်းဆွေစည်းရုံးမှု9လနီးပါးအချိန်ရတာပေါ့နော်မင်းဆွေစည်းရုံးရေးအတွဲကုန်ကြစိတ်ကိုရောသက်ဆိုင်ရာပါတီတွေကအကုန်ကြခံလာအန်တီ
American ဘ ਹੁ တရားရုံးချုပ်ကနေမင်းဆွေစည်းရုံးရေးရန်ပုံငွေနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချမှတ်ထားတာရှိတယ်အစိုးရအနေနဲ့ corporation ကြီးတွေနောက်အလုပ်သမားတမကကြီးတွေကနေထောက်ပတ်မဲ့ဓာတ်ရိုက်ထည့်ဝင်မဲ့ရန်ပုံငွေကိုကန့်သက်ခွင့်ပြုထားတယ်။ဒါပေမဲ့တီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေတတိပုဂ္ဂလတွေအနေနဲ့ပံ့ပိုးတာတွေကိုတော့အစိုးရအနေနဲ့ကန့်သက်လို့မရဘူးတဲ့။ Citizen United လို့ခေါ်တဲ့တမယိုးကြဝါဒီနိုင်ငံရေးအဖွဲ့တစ်ဖွဲ့ကနေပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတရားစွဲဆိုခဲ့တာကြောင့်ဗဟိုတရားရုံးကနေပြီးတော့ဆုံးဖြတ်ချက်ချခဲ့ရတာလေ။ဒါကြောင့်မလို့ super pack လို့အတူကောက်ခေါ်တဲ့ political action committee နိုင်ငံရေးစည်းရုံးလှုပ်ရှားတဲ့အဖွဲ့တွေအတွက်ကတော့သူတို့ထောက်ခံတဲ့သမရလောင်းတွေကိုအကန့်အသတ်မရှိရန်ပုံငွေတွေထည့်ဝင်နိုင်တယ်လေ
သမရလောင်းတွေမဲဆွဲစည်းရုံးတဲ့ဈေးကလည်းဒေါ်လာတန်းနဲ့ချီနေတာပဲနော်တော်ပါသေးရဲ့အကန့်အသတ်မရှိလှူမဲ့ super base တွေရှိနေလို့ပေါ့
အော်သူတို့ကလည်းသူတို့အကျိုးစီးပွားအတွက်ကောသူတို့ယုံကြည်ရာနေပယ်တွေမှာစွမ်းဆောင်ပေးနိုင်မဲ့သူကိုတမရဖြစ်အောင်ပုံရောပေးကြတာပေါ့ကွယ်2012ခုနှစ်ဒိုမာလာမှာကျင်းပမဲ့ American သမရရွေးကောက်ပွဲမှာရှင်ပြိုင်နိုင်ဖို့အတွက် Republican နဲ့ Democrat ပါတီညီလာခံကြီးတွေကနေသမရလောင်းတွေကိုရွေးချယ်ပေးကြမှာဖြစ်ပါတယ်။ဒီသတင်းပတ်အတွက်သုတဆုံတဲ့ American Queen Season ကိုဒီမှာပဲရန်နာခွင့်ပြုပါရှင်။
ဒါဆိုရင် American Queen Season ကိုအင်္ဂါနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါရရှင်။အခုဒေါက်ခင်မျိုးသက် Season တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာ Season ကိုလည်းနားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံဟာစတူယန်မိုင်2,600ကျော်ကျယ်ဝန်းပြီးလူဦးရေက30,000ကျော်ပါတယ်။2015တကောင်စင်းအရ လူရည်ထွက်အကျော်ဟာအသက်28နှစ်အောက်ဖြစ်ပြီးအများစုကအသက်5နှစ်ကနေ14နှစ်အထိမှရှိတာမို့သူတို့ရဲ့လှုပ်အားကိုသုံးနိုင်တဲ့နောက်15နှစ်အကြာမှာမြန်မာနိုင်ငံရဲ့လှုပ်အားကအတော်ကိုအားတက်စရာပါကြေပြောတဲ့မြင်နဲ့အတူတောင်သူလယ်သမားအများစုရှိတဲ့မြန်မာနိုင်ငံမှာလူငယ်တွေစိုက်ပျိုးရေးကိုစိတ်ဝင်စားလာစီဖို့ဘာတွေလုပ်ပေးနိုင်လဲဆိုတာကြည့်ရအောင်ပါ American ပြည်တော်စု California ပြည်နယ် UC Davis တက္ကသိုလ်မှာစိုက်ပျိုးရေးနဲ့ကြည်လက်ဖွံ့ဖြိုးရေးဆိုင်ရာပညာသင်ယူခဲ့တဲ့ဒေါက်တာမျိုးအောင်ကျော်ကတော့
ဒီ America မှာကျွန်တော် California ပြည်နယ်မှာ Sacramento Valley ဆိုရှိရသူတို့စပားတွေဆိုင်တော့အဲ့မှာတချို့ fan family တွေရှိရ generation line နေအဲ့မှာလူငယ်တွေကနောက်ပိုင်းကျတော့စိတ်ဝင်စားမှဆိုတော့လေအဲ့ကျွန်တော်တို့ဒီ UC Davis လေဘွားတက်ခဲ့တဲ့ University of California Davis က rice နဲ့ပတ်သက်တဲ့ဌာနပေါ့ဒီ young generation farmers တွေ activities တွေ workshop တွေတို့လုပ်ပြီးတော့သူတို့အဲ့ဒါဒီနေနဲ့ဆွဲဆောင်ပြီးတော့ဒီ generation ကိုတဖြည်းဖြည်းဖြည်းဖြည်းဒီပညာပိုင်းရောတော့သူတို့ attitude တိုင်းတွေပါတိုးတက်အောင်အကြခဏ activity တွေလုပ်ပေးတယ်ဒီကျွန်တော်တိုင်းပြည်ကြလဲကျွန်တော်အဲ့လိုလေးလုပ်ပြီးကောင်းပါပဲပေါ့နော်ကျွန်တော်အားလေးတွေးမိတာပါ
ဟုတ်ကဲ့ဆယ်ဆိုက်ခရမန်တိုမှာလူငယ်တွေကိုစိတ်ဝင်စားလာအောင်လုပ်တဲ့နည်းလေးတွေဘယ်လိုတွေလုပ်လဲနည်းနည်းပြောပြပေးပါဆယ
်သူတို့ကျောင်းနေမှာလဲကျွန်တော်တွေ့တယ်ဗျကျောင်းနေဆို elementary တွေမှာ school gardening တွေသူတို့လုပ်တယ်တခါတွေများအဲ့သူတို့ကျောင်းနေမှာဒီတမန်ကလေးတို့မြေကြီးမရှိတဲ့နေရာတွေမှာဥမာသူကတိတ်ဆွားပြီးပေါ့နော်မြေဆွေးကို18နဲ့လုပ်ပြီးအဲ့ထဲမှာအပင်ဆိုင်ပြီးတော့ပေါင်လေးတွေအတူလေးတွေလို့ဖြစ်အောင်လုပ်ပြီးအပေါ်က frame လေးတွေနဲ့အပင်လေးတွေဆိုင်အဲ့အမျိုးလေးတွေနဲ့သူတို့ဆွဲဆောင်ပြီးတော့ current curriculum မှာထည့်တာလေးတွေနဲ့တချို့တွေ့တယ်ပေါ့နော်အဲနောက်ပြီးတော့ကျွန်တော်တို့ဒီတကယ် working operation level မှာတော့ young generation farmer တွေကိုသူတို့ကပုံမှန် workshop တွေလုပ်တယ်အထူးသဖြင့် production technology တို့နောက် nutrient management တို့သူတို့ဒီ science of acai juice နဲ့ပတ်သက်တဲ့ဟာတို့ဒီမှာကြတော့ညီအကျယ်ကြီးဆိုတော့သူတို့ site စနစ်ကတော့ပမာပြည်နဲ့တော့မတူဘူးပေါ့ဒါပေမဲ့ကျွန်တော်တို့လည်းအတွေ့အကြုံတွေအများကြီးရပါတယ်အထူးသဖြင့်ဒီလေရင်နဲ့မျိုးစီချတဲ့မျိုးစီခဲတဲ့ကိစ္စတွေလေအဲ့ဒါမျိုးလေးတွေပေါ့နော်နောက်ပြီးတော့မျိုးရောဂါကိစ္စတွေအပင်ရဲ့ရောဂါကိစ္စတွေသင်ပြီးနောက်တစ်ခုကသူတို့မှာအဓိကအဲ machinery ဘိုင်းတွေသုံးရတယ်ရမ်းရတဲ့ခါကျသူတို့ရဲ့ safety ပေါ့နော်ဘီအန်တွေခင်းရှင်းရတဲ့ကိုတတိထားမယ်ဟာတွေအဲ့တော့သူတို့အဲ့ရ research လုပ်တဲ့သူရဲ့ဒီ tractor ကြီးမှာဘယ်လိုလှုပ်လိုက်တဲ့တကြောင်ဘလောက်ထိပြီးရနေကင်းသွားကြလဲ။နောက်သူတို့ရဲ့ခံချက်ပေါ့နော်။ခံချက်ကဘယ်လိုအနေအထားမျိုးရှိတဲ့တကြောင်မလို့ဒီလိုမောင်းရင်ဘယ်လိုပြူဆိုင်ရမလဲ။အဲ့အရာမျိုးလေးတွေနဲ့သူတို့သင်ပြီးသွားတာကျွန်တော်တွေ့ခဲ့ရတယ်
။အောင်မြင်တာတွေ့ရလားဆရာ
။အောင်မြင်သလားဆိုတော့ကျွန်တော်အနေနဲ့ဒီဟာတော့ assessment လုပ်ခွင့်တော့မရဘူး။ဒါပေမဲ့အဲ့မှာသူက generation က mix ဖြစ်သွားတာပေါ့။လူကြီးနဲ့လူငယ်တွေဆိုတော့အဲ့မှာသူတို့ရဲ့တွေ့ကြုံနဲ့ idea တွေ exchange လုပ်လို့ရတယ်။နောက်ပြီးတော့တူနဲ့တူလည်းပူပြီးတော့ရင်းနှီးတဲ့အခါကျတော့ဥမာကလေးတွေဆိုရင်ဝင်လာတဲ့အခါကျတော့သူတို့အနေနဲ့ဒီဟာပေါ်မှာရှိန်လာလဲပါမယ်။နောက်ဒီနည်းပညာပိုင်းတွေကိုပထမပိုင်းတော့သူတို့ဇာမဝင်ခေါ်ပါပေါ့။သူရင်ပါတဲ့မရောက်တာပေါ့။အဲ့ဒါကိုတဖြည်းဖြည်းဒီဘက်ကတက္ကသိုလ်ပိုင်းရောနောက်ပြီးတော့ဒီလေသမားကြီးတွေရောအကုန်လုံးဆဲဆောင်စီရုံပြီးတော့သူတို့ကျင်းမြော်ဒီ community လေးကအပြည့်ပြည့် atmosphere လေးကကောင်းလာတာပေါ့နော်အဲ့လိုကောင်းလာရင်လည်းတပြည့်ပြည့်သူတို့ရဲ့ attitude တွေပြောင်းလာအောင်ဖြေုံတဲ့သဘောလို့ကျွန်တော်မြင်ပါတယ
်မြန်မာနိုင်ငံမှာကျတော့ဆရာဘယ်လိုပုံစံမျိုးလုပ်ရင်ကောင်းမယ်လို့မြင်လဲဆရာ
ကျွန်တော်မြန်မာနိုင်ငံပြန်ရောက်တော့ကိုနာခေဖြစ်တော့ကျွန်တော်ကွင်းညံငုံဘက်မှာတော်ကြောင်ဆိုရရွာလေးပေါ့နော်အဲအဲ့မှာကျွန်တော်တပည့်လေးကအကြောင်းလေးတစ်ခုလုပ်ရင်အခုဆိုရင်ခြေထား8-9-10ပေါ့300ပတ်ဝန်းကျင်လောက်ရှိသွားတယ်တခါလေးအဲ့ဒီစားလေးသွားပြီးအဲ့ကလေးလေးတွေကို motivation နေနဲ့ထော်ပြောပွဲလေးတွေကျွန်တော်လုပ်လုပ်ပေးတယ်တည့်ရက်မှာကျွန်တော်ကကလေးတွေရဲ့သူ့ညီမညက်ကလေးတွေပါရှိတယ်ဆိုတော့သိကျင်တော့ကျွန်တော်က site view တက်ကတူတက်ချင်တဲ့ကလေးလက်ထောင်မှာဆိုပြီးအားရပါပြောလိုက်တာတရားဥပမာလက်မထောင်အဲ့ဒါအကုန်လုံးကလေသမားသားသမီးတွေကြီးပဲနောက်ပိုင်းကျွန်တော်ပြန်သုံးတတ်တာပေါ့နော်ဆိုတော့အဓိကကတော့သူတို့အနေနဲ့လေသမားမိဘတွေကသူတို့တွေ့နေရတဲ့သူတို့ရဲ့လူမှုဘဝတွေကခက်ခက်ခဲခဲရုန်းကန်ရတယ်သူတို့မှပတ်ဆိုင်လဲမလောက်မငါချင်းရဲကြတယ်သူတို့အားချလောက်အောင်မရှိဘူးပေါ့နော်အဲ့ခါကျတော့သူတို့အနေနဲ့ဒီမိဘအဲ့လိုဖြစ်နေတော့သူတို့ဒီကြောင်းတဲ့ရောသူချမ်းသာမလားဆိုတော့အတွေးပေါ့နော်ဒါလေးတွေကရှိလာနိုင်လို့ အဲ့ဒါလေးတွေကကျွန်တော်တို့ကတော်တော်ကိုစိတ်ထဲမှာအမှတ်တရဖြစ်သွားတယ်။အဲ့ဒါနဲ့ဒီလိုမျိုးဆိုင်ရေးပြူရေးကိစ္စတွေတိုက်တန်းပြီးတော့ကျွန်တော်ကူညီတဲ့အခါကျတော့အဓိကပါလဲဆိုတော့အခုခါမှာဒီဆိုင်ရေးပြူရေးကိစ္စတွေကပြည့်ချက်ကပါလဲမဒီရတဲ့စည်းကွက်ပေါ့နော်။လုံတိုင်းတစ်ခါကြီးမဖြစ်ကြဘူးလေ။နောက်ပြီးတော့နှစ်ချက်ကပါလဲဆိုတော့တဘာဝပတ်ဝန်းကျင်တဘာဝ BNL ရဲ့ခိခိုက်မှုတွေကလည်းသူတို့အတွက်ကတကယ်ကိုလုံးတလောက်မပေါက်တဲ့ဟာတွေရှိလာတယ်။သုံးချက်ကတော့ဒီလေယာဉ်လုပ်ငန်းဆိုတာမျိုးကအချိန်နဲ့ခါနဲ့လုပ်ရတယ်။နောက်ယာတီကိုမှီလုပ်ရတယ်။နောက်နေဘူးဆက်ကားလုပ်ရတယ်ပင်ပန်းကြရတယ်ပေါ့နော်။အဲပင်ပန်းပြီးတော့အကျိုးမြတ်ကလည်းတစ်ဖက်ကမရှိ။ဒါတွေကသူတို့အတွက်ကအမဲ့လုံးလို့မဖြစ်ဘူး။ဒီချက်ကတော့ဘာလဲဆိုတော့သူတို့မှာလုံရင်းလုံရင်းနဲ့မြုပ်တာပေါ့နော်။အဲလိုဝင်ငွေနဲ့ထွက်ငွေသူတို့မှာမထင်ကြိမ်တဲ့အပိုင်းတွေရှိတယ်။တစ်ဖက်ကလည်းဂျိုးရရဲ့ဒီယာတီလိုက်အမားတို့ကြီးတီးနှံချင်းငွေတွေပေါ့။ဒါတွေကဘာလဲရောက်လာပြီဆိုသူတို့အနေနဲ့တခြားတလွဲတွေတုံးတာတွေလည်းရှိတယ်။အဲအခါကျသူတို့မှာကျွေးမီနဲ့ပတ်သက်ဝင်လို့ဝင်ဘူးတွေကလည်းများများလာတဲ့အခါကျတော့သူတို့ရွေးစရာလမ်းကဘာလဲဆိုတော့ပြောင်းရုံနဲ့ဆိုတော့အဲ့တော့အခုခါမှာကျွန်တော်လူငယ်တွေလုံနိုင်ကြတဲ့ walking force ကဟိုမြို့ပြတွေရောက်သွားတယ်ပြီးလို့ရှိရင်နိုင်ငံတကာကိုစွန့်စားတဲ့အပိုင်းတွေဖြစ်သွားတာပေါ့နော်။ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဒီဟာကိုဘယ်လိုသူတို့ပြောအောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်စဉ်းစားလိုက်တော့ပြောအောင်ဆိုလို့ရှိရင်သူတို့ပတ်ဆိုင်ရဖို့လုပ်ပြရမှာပေါ့နော်။ပတ်ဆိုင်ရဖို့သူတို့တက်တော့တက်တာနဲ့လုပ်ဖို့ကျွန်တော်တို့ကဒီနည်းပညာပိုင်းတွေကိုတည်ချာနားလည်အောင်ကြီးညက်အောင်ကျွန်တော်တို့ဒီမယ်ပြီးလို့ရှိရင်တက်တော့တက်တာပေါ့ ease of operation ပေါ့ဒါမျိုးလေးတွေကိုလုံနိုင်တဲ့အခြေအနေလေးတွေဖန်တီးရမှာပေါ့နော်
ဒေါက်တာမျိုးအောင်ကျော်ပါဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မြတ်သက်စီစီတည်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုမနက်ဖန်စနေမနက်ခင်းမှနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်။အခုတော့ဒီမနက်ဖန်ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။ချင်းပြည်နယ်ပလောမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တစ်ခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလား။အခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ရောယူဆကြပါသလဲ။ဒီလိုဖြတ်တောက်တာကနေဘယ်သူတွေအကျိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲ။အခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါ။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-2-5-5-5 လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။နောက်ပါစနေညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်နိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 နာရီကနေ 11:00 နာရီထိပထမနာရီဝက်မှာလှိုင်းလက်မီတာ 190 kHz 1595နဲ့အတူလှိုင်းဒိုမီတာ 25 kHz 11803ညလှိုင်းဒိုမီတာ 32 kHz 9335တို့ကနေပြီးတော့ပြန်ပြီးနှာစင်နိုင်ပါတယ်ရှင်။အခုတောက်ကြနေညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဒီကနေ့အထိ636ယောက်ရှိနေပြီးတော့ပိုးကူးစက်နေသူ3,100ကျော်ရှိတယ်လို့တရုတ်အစိုးရကပြောပါရယ်ပိုးကူးစက်နေတယ်လို့အတည်ပြုနိုင်တဲ့အရေအတွက်ပြီးခဲ့တဲ့နှစ်ရက်မှကြာဆင်းသွားတယ်လို့လည်းတရုတ်နိုင်ငံကျန်းမာရေးကော်မရှင်ပြောခွင့်ရသူဆောင်ဆူလီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်ဒါပေမဲ့ယောဂါကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့ပါရယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်ပြန့်နှံ့နေတယ်ဆိုတာသတိပေးဖို့ကြိုးစားခဲ့တဲ့တရုတ်ဆရာဝန်လီဝဲလျန်းကတော့အသက်34နှစ်မှကွယ်လွန်သွားပါရယ်ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတီးကြခွဲစောင့်ကြည့်ခံထားရတဲ့အပျော်စီးစိန်ခံတင်မောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ41ယောက်ထပ်ပြီးဆန်းသက်တွေ့ရှိတယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့ပြောပါရယ်။ဒါကြောင့်ခီးတဲ့3,900ဝန်းကျင်တင်ဆောင်လာတဲ့ဒီတင်မောကြီးပေါ်မှာအခုဆိုရင်စုစုပေါင်းယောဂါကူးစက်ခံထားရသူ61ယောက်ရှိသွားပါပြီ။
ယေမန်နိုင်ငံမှာအမေရိကန်ဝေထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းမှာအယ်ခါအီဒါခေါင်းဆောင်ပြောက်သေဆုံးသွားတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့ကအတည်ပြုပါတယ်။အမေရိကန်ရဲ့အကြမ်းဖက်မှုတံပြန်စစ်ဆင်ရေးအတွင်းအာရေပြကျွန်းဆွယ်ဒေသအယ်ခါအီဒါအဖွဲ့ကိုတည်ထောင်ခဲ့သူခေါင်းဆောင်ကာစင်အယ်ရီမီကိုတုတ်တင်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။သူဟာအယ်ခါအီဒါအဖွဲ့ခေါင်းဆောင်အေမန်အယ်ဇဝါဟာရီရဲ့လက်ထောက်လည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအိုင်အိုဝါပြည်နယ်မှာတနင်္လာနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲရဲ့နောက်ဆုံးရလဒ်တွေအရကိုယ်စားလှယ်နှစ်ယောက်ရဲ့ရလဒ်တွေဟာထပ်တူနီးပါးတူနေပါတယ်။ကြာသပတေးနေ့နောက်ပိုင်းထုတ်ပြန်တဲ့ရလဒ်တွေအရဒီ South Bend မြို့တော်ဝန်ဟောင်းပီဘူတဂျစ်နဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့ဟာအပြိုင်အဆိုင်ဖြစ်နေကြပါတယ်ရှင်
။ဒါကြောင့်နေညာပဲ VOA ကထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Eden Urku ဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ဖက်အစီအစဉ်တွေကို line to meter 32 40 48ဒုတိယ night web မှာ line meter 190လို့ကနေနှာစင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.